to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 51လိုင်းလမီတာ190တို့အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဟောင်ကောင်ဆန္ဒပြပွဲတွေမှာရုံးဝင်ဆန္ဒပြတာကိုဆန့်ကျင်ကြဖို့တရုတ်တော်ဝန်ရှိသူတို့ကဟောင်ကောင်လူလူကိုနှိုးဆော်ပါတယ်။တရုတ်စီကလည်းလက်နက်ကြရန်တန်ချိန်ထောင်ပေါင်းများစွာဝယ်ယူထားတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။တရုတ်ဆိုရဘူဝီဘန်နဲ့တက်ကြွလို့ရှားသူတို့ကိုထောင်ဒဏ်12နှစ်ချမှတ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းတွေဆက်သွယ်မေးမြန်းချက်တွေမှာတော့ဖားကန့်မှာမိုးရသည့်ကြောက်ရှာဖွေတူဖော်မှု3လရပ်နားထားခိုင်းချိန်မှာစိန်လုံးကြောက်စိန်တွင်ကဘာပြိုကျပြီးပျောက်ဆုံးသူတွေကိုရှာဖွေနေတဲ့အခြေအနေကိုအခုလိုနားဆင်ရမှာပ
ါ။ကုမ္ပဏီကသူတို့ကုမ္ပဏီဝင်15ယောက်ပျောက်ဆုံးတယ်လို့ပြောတယ်။ဒီနေ့အဲဒီတည်ဆုံးသူအလုံး19ဦးထဲမှာပါကုမ္ပဏီကကုမ္ပဏီဝင
်ဖားကန့်ဒေသခံတရင်တော့တရားရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့မဘာသအသွင်ပြောင်းဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုနှစ်ပတ်လည်ဆုံးညအစည်းအဝေးဦးဆောင်ဆရာတော်နှစ်ပါးကိုနိုင်ငံတော်တန်ခမဟာနာယကအဖွဲ့ကဩဝါဒပေးဖို့ခေါ်ယူခဲ့တာ LGBT လိင်စိတ်ကွဲပြားသူတွေရဲ့အခွင့်အရေးဥပဒေပြင်ဆင်ရေးမှာအလေးထားစဉ်းစားပေးဖို့ LGBT ကွန်ရက်ရဲ့တောင်းဆိုချက်နဲ့အတူမလေးရှားနိုင်ငံကမြန်မာရွှေ့ပြောင်းလူသမားတွေနေရက်ပြန်ရေးလွှင့်ရင်းချမ်းသာခွင့်ကြေညာပြီးနောက်ပိုင်းဖန်ဆီးပုံများလာနေတဲ့အခြေအနေတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိန်းနဲ့နှမ်းလောင်တို့ပြောပြပါမယ်ရှင
်။ဟောင်ကောင်လူထုအနေနဲ့ရုံးဝင်ဆန့်ကပ်အခြေအနေကိုစတင်ကြဖို့တရုတ်ဆိုရတာဝန်ရှိသူတူကဒီကနေ့နှိုးဆော်လိုက်ပြီးအနောက်နိုင်ငံတွေကနိုင်ငံရေးသမားတချို့ဟာမရီမရင်ဖြစ်အောင်လှုံ့ဆော်နေတယ်လို့ဆွဆွလိုက်ပါတယ်။တရုတ်ဆိုရဟောင်ကောင်နဲ့မကာအိုရီးယားရုံးရဲ့ပြောခွင့်ရရန်ကွမ်းကဟောင်ကောင်ကိုယ်ပိုင်ဥရှုခွင့်ရဒေသဥရှုရုံးမှကယ်ရီလမ်ကိုတရုတ်ဆိုရကထောက်ခံတယ်ဆိုတာကိုလည်းထပ်ပြောသွားပါတယ်။ဟောင်ကောင်မှာတနင်္လာနေ့ညကဆန္ဒပြသူတွေနဲ့ဒီရုပ်နှင်ရေးရတ္တဖွဲ့အကြားထိတ်တိုက်တွေ့ပြီးရတ္တဖွဲ့ကမြေယူပုံးပြီးရောဘတ်ဂျီရူနဲ့ပြစ်ခတ်ဖြုတ်ခွဲပြီးတဲ့နောက်ပြုတ်ဆိုးရဘက်ကအခုပြောဆိုချက်ထွက်လာတာပါရတ္တဖွဲ့နဲ့ဆန္ဒပြသူတွေအကြားရုံးဝင်ဆန်ခတ်ဆက်ဖြစ်လာတာနဲ့အမျှပြုတ်ဆိုးရဆက်သွယ်ညီနိုင်ရေးရုံးကိုဆန္ဒပြသူတွေမရောက်နိုင်အောင်တားဆီးဖို့နောက်ဆုံးနည်းလမ်းဖြစ်တဲ့မိခိုးငွေနဲ့ပြစ်လွတ်ခဲ့ပါတယ်ဆန္ဒပြသူတွေကရှေ့တိုးဖို့နိုင်ရတော်ကြာကြိုးစားခဲ့ကြပေမဲ့မိခိုးငွေဒဏ်ကိုမခံနိုင်တာကြောင့်နောက်ဆုတ်သွားခဲ့ကြပါတယ်ငင်းကျန်းတဲ့ဆန္ဒပြပွဲတွေကိုနှိမ့်နေတဲ့ဟောင်ကောင်အစိုးရကိုဆက်ပြီးအန်တုတော်ဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့ဆန္ဒပြသူများပြားကပြောပြီးဒီမိုကရေစီနှိကျရုပ်ောက်ပွဲတွေလုပ်ဖို့ရဲတပ်ဖွဲ့ရဲ့လုံဆောင်မှုပေါ်တည်ချလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုကြပါတယ်
အမေရိကန်သမ္မတအင်ဖလူရောနဲ့မိုဝါရာပိုင်းဆိုင်ရာမကြာခဏအခြေတင်ဖြစ်ခဲ့သူအမျိုးသားထောက်လှမ်းရေးအကြီးအကဲတန်ကုတ်ဆာနနစ်တာတာဝန်ထမ်းဆောင်ပြီးတဲ့နောက်ရာထူးကနေနှုတ်ထွက်တော့မယ်လို့အမေရိကန်သမ္မတထရမ်ကကြေညာပါတယ်ကုတ်ဩဂုတ်လ15ရက်နေ့မှာရာထူးကနှုတ်ထွက်မယ်လို့သမ္မတထရမ်ကတွစ်တာလူမှုကွန်ရက်မှာမနေ့ကရေးခဲ့တာပါနိုင်ငံအတွက်စွန်းစွန်းတမန်တာဝန်ထမ်းဆောင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းလည်းသမ္မတထရမ်ကရေးပါတယ်ကုတ်ဆာ2019ခုနှစ်မှာအမျိုးသားထောက်လှမ်းရေးအကြီးအကဲရာထူးကိုစတင်ထမ်းဆောင်ခဲ့သူဖြစ်ပြီးအမေရိကန်ရဲ့ရုရှားအပေါ်မူဝါဒမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်အီရန်2015နျူကလ িয়ার လက်နက်သဘောတူညီမှုကိုချိုးဖောက်ခဲ့သလားစတဲ့အမေရိကန်မူဝါဒတွေနဲ့ပတ်သက်ပြီးတော့သမ္မတထရမ့်နဲ့သဘောထားချင်းမတိုင်ဆိုင်မှုတွေမကြနာဖြစ်ခဲ့တာပါအမျိုးသားထောက်လှမ်းရေးအကြီးအကဲနေရာကိုသမ္မတထရမ့်ကိုထောက်ခံသူတက်ဆစ်ပြည်နယ်ကကိုစားပြု Republican လွှတ်တော်မှ John Ratcliffe ကိုနာမည်စင်းတင်သွင်းမယ်လို့သမ္မတထရမ့်ကပြောပါတယ
်အမေရိကန်ပြည်တော်စု California ပြည်နယ်ကကျတ်တင်ပြူစားစာပွဲတော်မှာတနင်္လာနေ့ကသဏ္ဍာန်သမားတူဝင်ပစ်တာကြောင့်လူ3ဦးထက်မနည်းသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကီလရိုင်းမြို့မှာကျင်းပတဲ့အစားအစာပွဲတော်မှာရိုင်ဖယ်တနတ်နဲ့လူတစ်ယောက်ကဝင်ပစ်သွားတာလို့ရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်လူ15ယောက်ဒဏ်ရာရသွားပြီးမြေတနတ်ပစ်ခံရတာကြောင့်ဒဏ်ရာရတာလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီသက်ဆန်တော်ချိန်ညနေ 9:43 မိနစ်လောက်မှာအခင်းစဖြစ်ပြီးတနတ်သမားကိုရဲတပ်ဖွဲ့ကချက်ချင်းလိုက်ရှာပြီးတော့ထိတ်တိုက်တွေ့ပြီးတဲ့နောက်ပြစ်တက်လိုက်တယ်လို့ကီလရိုင်းမြို့ရဲတပ်ဖွဲ့အကြီးအကဲ Scott Smith ကပြောပါတယ်။တနတ်သမားလူတန်ရာရှိသူဟာခြံစည်းရိုးကိုချိုးဖျက်ပြီးတော့ပွဲတော်ထဲဝင်ခဲ့ပုံရတယ်လို့ရဲတပ်ဖွဲ့အကြီးအကဲ Smith ကပြောပါတယ်။ဝဲရကူလာတဲ့သူတွေဟာလူညုံရေးဂိတ်တွေမှာရှာဖွေရေးဆက်တွေကိုဖြတ်ပြီးတော့မှဝင်ရတာဖြစ်တယ်လို့ပါလာတဲ့အိတ်တွေကိုလည်းစစ်ဆေးခံကြရတာပါ။ဘာဖြစ်ခဲ့လဲဆိုတဲ့အတိအကျကိုသိရဖို့စုံစမ်းစစ်ဆေးသူတွေတညာလုံးဆောင်ရွက်ခဲ့ကြပေမဲ့အခုချိန်ထိဘာကြောင့်ပစ်ခတ်တယ်ဆိုတဲ့အကြောင်းရင်းကိုမသိကြရသေးပါဘူး
။ American ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့နယ်အဲ့ဒီမဲဆန္ဒနယ်ကအောက်လွတ်တော်အမတ် Elijah Cummings တို့ကိုသမ္မတ Trump ကဆက်ပြီးတော့ဝေဖန်တိုက်ခိုက်နေပါတယ်။ Mr. Cummings ဟာသမ္မတ Trump အစိုးရကိုအပြင်းထန်ဝေဖန်ပြောဆိုသူတွေထဲမှတူအပါအဝင်မှာသမ္မတ Trump ကအလိုက်မှာ အလိုက်ကြကမင်းချက်ဦးဆောင်မှုအောက်ကဘော်တီမိုမျိုးဟာနိုင်ငံမှာရာဇဝမှုနဲ့ဆိုင်တဲ့ကိင္ကနတ်တွေအစိုးဆုံးရှိတဲ့မျိုးပါ25နှစ်နှလုံးအပြောပဲရှိပြီးအလုံးမပေါဘူးအတိတ်ပင်မဲ့တဲ့စကားတွေထက်ခါတလဲလဲကြားနေရတာကသိစိတ်ပြတ်ဖို့ကောင်းတယ်အခုတခါဖုံးတော်ကြီးအယ်ကမကျင်မနှက်နဲ့ဆန္ဒပြအောင်ပဲလိုအပ်သူတွေအတွက်ဘာမှဖြစ်လာမှာမဟုတ်ဘူးဝန်နေကြပါလို့ဒီကနေ့ Twitter မှာရေးပါတယ်လူမှုအခွင့်အရေးတက်ကြွလှုပ်ရှားသူသူဖြစ်တဲ့ဖုံးတော်ကြီးအယ်ဆပ်တနာမေရီလန်းပြည်နယ်လက်ထောက်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်နိုင်ငံလုံးဆိုင်ရာ Republican Committee ရဲ့အကြီးအကဲလည်းဖြစ်တဲ့ Michael Steele နဲ့အတူ Baltimore မှာဒီကနေ့ပွဲတော်လုပ်ပါတယ်အောက်လော့တော်မှာတက်တန်13ချိန်ရှိပြီဖြစ်တဲ့အသက်68နှစ်အရွယ် Cummings ဟာရှက်ဆက်တဲ့အနိုင်ကျင့်ဗိုလ်ချုပ်သူတို့ဖြစ်ပြီးသူကိုစားပြုတဲ့မဲဆန္ဒနယ်ဟာမနစ်မျိုးစရာကြွက်တွေတွင်းအောင်သတ္တဝါတွေနဲ့ပျက်စီးနေတဲ့နေရာဖြစ်တယ်လို့သတင်းကွန်ရက်တွေက Twitter မှာရေးတာတွေထက်ကသမ္မတ Trump ထည့်ပြောထားပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 585တို့ချင်းစနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီကနေ့တနင်္လာညဘက်တွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ကမ္ဘောဒီးယားနိုင်ငံဟာတရုတ်နိုင်ငံကနေလက်နက်ခဲယံတန်ချိန်ထောင်ပေါင်းများစွာဝယ်ယူခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောပါတယ်။ကမ္ဘောဒီးယားရေထဲအခြေစိုက်စကန်တစ်ခုကိုလျှုပ်သင်းဘောတွေအသုံးပြုခွင့်ပေးထားတဲ့လျှုပ်ဝယ်သဘောတူညီချက်တစ်ခုရှိထားတယ်ဆိုတာကိုညင်းပယ်ပြီးတဲ့နောက်ရပိုင်းတွင်မှာပဲလက်နက်ဝယ်ယူတဲ့ကိစ္စကိုထုတ်ပြောလိုက်တာပါ။စီယန်နုဗီစိတ်ကန်မြူနာက Green ရေထဲအခြေစိုက်စကန်မှာတရုတ်သင်းဘောတွေစိုက်ကပ်ဖို့နဲ့လက်နက်ခဲယံတွေစုလုံထားဖို့ခွင့်ပြုတဲ့သဘောတူညီချက်မူကြမ်းတစ်ခုကြောင်း The Wall Street Journal ကပြီးခဲ့တဲ့သတင်းပတ်မှာရေးသားဖော်ပြခဲ့ပါတယ်။ကမ္ဘောဒီးယားတာဝန်ရှိသူတွေကသတင်းတော်အတော်များများကိုရေဒီယိုစကန်ကိုလည်းလည်းကြည့်ရှုဖို့တကားမှမရှိဘူးတဲ့ခီးစဉ်တစ်ခုတောက်ကြနေကစီစဉ်ပြသခဲ့ပြီးတော့ Wall Street Journal ပါသတင်းမှမှန်ဘူးဆိုတာပြဖို့ကြိုးစားခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကလည်းအဲ့ဒီသတင်းဟာလှုပ်ကြံတဲ့လူဆိုပြီးထပ်ငင်းဆိုခဲ့ပေမဲ့တရုတ်စီကလက်နက်ဝယ်ယူထားတာနဲ့ဆိုင်တဲ့အသေးစိတ်ကိုမပြောစဘူးထူးထူးခြားခြားပြောခဲ့တာပါ။နောက်ထပ်လက်နက်ခဲယံတန်ချိန်ထောင်ပေါင်းများစွာဝယ်ဖို့ကျွန်တော်ညွှန်ကြားခဲ့ပြီးအခုအဲ့ဒီလက်နက်ခဲယံတွေတင်းမောနဲ့လာနေပါပြီလို့ဘာဒီဝယ်ထားတယ်ဆိုတော့ကိုရှင်းမပြပဲဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့တာပါ
။ Russia အတိုက်ခံကောင်းဆောင် Alexei Navalny ဟာဓာတ်တုအစိတ်ခတ်ခံရတာဖြစ်နိုင်ခြေရှိတယ်လို့သူရဲ့ဆရာဝန်ကပြောပါရယ်။ Navalny ကိုဆေးရုံမှာတွားသွေးပြီးတော့နောက်ဒေါက်တာ Anastasia Vasilieva ကသူ့အရေးပြားမှာအစိတ်သိမ်းပြီးဘာမှမသိတဲ့ဓာတ်တုအစိတ်ဓာတ်တစ်ခုကြောင့်အရေးပြားပျက်စီးသွားခဲ့တာလားဆိုတာကိုထည့်စင်စားနေပါရယ်။ထောင်သားရ30ကြာခံနေရတဲ့ Navalny ဟာအာဏာပိုင်တွေရဲ့အပြော်အဖျင်းဆိုးဝါးတဲ့ဓာတ်မတည့်မှုတစ်ခုကြောင့်ဆိုပြီးတင်းငွေတွေနဲ့မနေ့ပိုင်းကဆေးရုံတင်လာရတာပါ။အခုတော့သူ့ကိုဆေးရုံကနေထောင်ကိုပြန်ပို့လိုက်ပါပြီ။ရုရှားအတိုက်ခံကောင်းဆောင်ဖြစ်တဲ့ Navalny ဟာမျက်နှာမှာဆူဆူဝါးရောင်ရမ်းနေပြီးတော့အရေးပြားမှာအနီးကွက်တင်တဲ့ဆေးရုံတင်လာရတာလို့သူရဲ့ပြောခွင့်ရအမျိုးသမီး Kia Yamayutska ပြောပါရယ်။အဲ့ဒီလိုဓာတ်မတည့်တာမျိုးအရင်တော့ကတခါမှမဖြစ်ဘူးလို့လည်းပြောခွင့်ရကပြောပါရယ်။ Navalny ကိုတတ်မှုခိုင်းနေတဲ့ဆေးရုံရဲ့ကိုယ်စားလှယ်တယောက်က Navalny ဟာစိတ်ချရတဲ့အခြေအနေမှာရှိနေပြီလို့အနောက်နိုင်ငံတွေကသတင်းဌာနတွေကိုဒီကနေ့ပြောပါရယ်
။တီယိုဆေးရုံကပဲပြောဆိုသူအသက်56နှစ်အရွယ်ဟွန်ချီကိုကီဘာအဖွဲ့အစည်းတစ်ခုကနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ဒီကနေ့ထောင်ဒဏ်12နှစ်ချမှတ်လိုက်ပါတယ်။သူကိုဖမ်းဆီးပြီး2နှစ်ကျော်အကြာမှာအခုလိုထောင်ချလိုက်တာပါ။တာဝန်ရှိသူတွေရဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆဲချက်တွေကိုမှတ်တမ်းတင်ဖော်ပြတဲ့ website တစ်ခုကိုတည်ထောင်သူ1ကအရင်တုန်းကလည်း2ချိန်ထောင်ချခံရဦးပါတယ်။ဒီချိန်ကတော့နိုင်ငံနောက်တောင်ပိုင်းကစီချွမ်းပြည်နယ်မှာမလင်ကြီးလှုပ်တာကြောင့်တေဆုံးသွားတဲ့ကလေးငယ်တွေရဲ့မိဘတွေအတွက်လှုံ့ဆော်အကျိုးဆောင်ပေးရင်2008ခုနှစ်မှာထောင်ချခံခဲ့ရတာပါ။ဖြစ်သလိုစောက်ထားတဲ့ကျောင်းတွေငလင်တန်းကြောင့်ပြိုကျတာကြောင့်ကျောင်းသားကလေးငယ်ထောင်ပေါင်းများစွာတည်ဆုံးခဲ့ရပေမဲ့အခင်းဖြစ်ရတွေအပေါ်စုံစမ်းစစ်ဆေးမှုတစ်ခုခုရဲ့ရလဒ်တွေကိုအစိုးရကလူသိရှင်ကြားထုတ်ပြန်ပေးတာမရှိသလိုဘယ်သူ့ကိုမှအရေးယူတာလည်းမရှိခဲ့ပါဘူး။ဘယ်လူလျှို့ဝှက်ချက်တွေကိုဝန်ကပေးခဲ့တယ်ဒါမှမဟုတ်ဘယ်သူတွေကိုပေးခဲ့တယ်ဆိုတဲ့အသေးစိတ်တွေကိုသူ့ကိုထောင်ချလိုက်တဲ့သူ့ရဲ့ဇာတိစီချွမ်းပြည်နယ်မြန်ရန်တရားရုံးရဲ့ website မှာဒီကနေ့တင်ထားတဲ့ထုတ်ပြန်ချက်အကျဉ်းထဲမှာဖော်ပြမှာပါဘူး။ကျိုးသမလာရှိချင်းထင်ရ2012ခုနှစ်မှာအာဏာရလာကလေးကအကြမ်းဖက်လူမှုအဖွဲ့အစည်းတွေပေါ်ပိုးပြီးတင်းကျပ်လာတာဖြစ်တယ်လို့လူခွင့်ရေးလူရှားသူတွေကရောသူတို့အတွက်အကျိုးဆောင်ပေးတဲ့ရှေ့နေတွေကိုပါထောင်ချခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံသားကတွေ့ဆုံဆွေးနွေးမှုတွေမှာမြင်သာထင်သာရှိတဲ့ရလဒ်တွေထွက်ပေါ်လာဖို့ဆိုရင်ဆွေးနွေးမယ့်အကြောင်းအရာကိုအခြေခံပြီးတော့ညှိနှိုင်းမှသာလင်ဖြစ်နိုင်မယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူအာဘတ်စ်မော်ဆော်ဗီကဒီကနေ့ပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကပြောဆိုဆွေးနွေးဖို့ဆန္ဒရှိပုံမရဘူးလို့လည်းသတင်းစာရှင်းလင်းပွဲတစ်ခုမှာမဆာဗီကပြောဆိုသွားတာကို Press TV ရုပ်သံဌာနကနေတရထုတ်လင်းပြသသွားတာပါ။2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကသဘောတူညီထားတဲ့အီရန်နျူကလ িয়ার သဘောတူညီမှုကနေအမေရိကန်နှုတ်ထွက်လိုက်ပြီးအီရန်ပေါ်ပြင်းထန်တဲ့စစ်ပွဲရေးတန်းခါပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်နိုင်ငံဆက်ဆံရေးတွေတင်းမာလာတာပါ။ Lemma Yitutare Janang and Pekale such a bachelor to Lena for Pekko Keratress who be Iranga, Kanatara, Uranian Paisamugo, Dumiladillo, Uranian Tassimurigo, Le Janlo Lani Apipare.
Ja Musea, Dignigabama, Shabadra was in a Winibabi, Tavimele, Jago, Nangano Timadrova, Pitamatari, Indian Nanga, teaching it would only would be intent to Zanibari. Lenny Dumari, India Jagongia, Natonia Jogani, Dondon Nibati, Dulavari. နောက်တစ်ဆယ်ဒီနေ့ကစီဆိုရင်အိန္ဒိယမှာဂျာကောင်ကြီးတထောင်၄၀ထိကျပါခဲ့တာပါအခုဆိုရင်အိန္ဒိယဟာဂျာတွေအတွက်သဘောပေါက်မှာဘေးရန်အကင်းဆုံးနေရာတစ်ခုဖြစ်နေပါပြီအိန္ဒိယဝန်ကြီးချုပ်နေဒရမိုဒီကနောက်တစ်ဆယ်ခုနှစ်မှာဂျာကောင်ကြီးနှစ်ဆတူးရမယ်ဆိုတဲ့ရည်မှန်းချက်ကိုလွန်ခဲ့တဲ့၉နှစ်ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာချမှတ်ခဲ့တာပါကျွန်တော်တို့အိန္ဒိယနို
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေဆက်သွင်းပေးမြန်ချက်တွေစတိုက်နားဆင်ရပါမယ်။တနင်္လာနေ့နေ့မနေ့အစောပိုင်းဖားကန့်ဒေသကစိန်လုံကြောက်စိန်တွင်ကဘာနယံပြူကျမှုအတွင်ဒီကနေ့ညနေပိုင်းအထိဆိုရင်ရတက်ဖွဲ့ဝင်တွေ၊ကုမ္ပဏီဝန်ထမ်းတွေနဲ့ကြောက်ရှာသူတွေအပါအဝင်လူသေအလောင်း19လောက်ရှာဖွေတွေ့ရှိတယ်လို့ဖားကန့်ဒေသခံတွေကပြောပါရတယ်။ပျောက်ဆုံးသွားတယ်လို့တရားဝင်စီးရင်ထုတ်ပြန်သူတွေစီးရင်ပါပါဝင်မယ်ဆိုရင်တော့တိတ်ဆုံးပျောက်ဆုံးသူစီးရင်ဒီထက်ပိုပြီးတော့များနိုင်တယ်လို့မှန်းဆနေကြပြီးရှာဖွေကယ်ဆယ်ရေးတွေလည်းဆက်ပြီးတော့လုပ်နေပါတယ်။ကြောက်တူးခွင်3လတရားဝင်ပိတ်ပင်ထားတဲ့အချိန်အခုလိုလူသေဆုံးတဲ့အထိမြေပြိုကျမှုဖြစ်ခဲ့တဲ့အပေါ်မှာကချင်ပြည်နယ်အစိုးရနဲ့အာဏာပိုင်တွေဘက်ကထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့တိတ်ဆုံးခဲ့ရသူတွေအတွက်တရားမျှတမှုရစေချင်တယ်လို့လည်းကချင်လူမှုအဖွဲ့တွေကတောင်းဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့မတ်ဆူမွန်ကပြောပြမှာပါရှင်။
ဂျွန်လ28ရက်နေ့တနင်္ဂနွေနေ့မနက်အစောပိုင်း2နာရီခွဲဝန်းကျင်လောက်မှာကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မူကျေးရွာအုပ်စုကောင်းဆန်ကျေးရွာ၊ကရင်ချောင်ကျေးရွာနဲ့ချောင်းပြားကျေးရွာအနီးနားမှာရှိတဲ့အမြင့်ပေတထောင်လောက်ရှိတဲ့စိန်လုံတောင်ကြောက်စိန်ကပယံကြီးဒေသအခေါ်စိန်လုံတောင်ကျော်ကြီးရုတ်တရက်ပြိုကျခဲ့တာဖြစ်ပါတယ်။ဒီပြိုကျမှုအတွင်မှာတော့ကြောက်စိန်တူဖော်ရေးကုမ္ပဏီကဝန်ထမ်း15ဦးနဲ့ကြောက်စိန်လုတ်ကွက်ကိုစောင့်ကြပ်ဖို့လုံခြုံရေးတာဝန်ယူနေတဲ့ရဲဝန်ထမ်း3ဦးပျောက်ဆုံးခဲ့ပါတယ်။မနေ့တနင်္ဂနွေနေ့ကနေစလို့မြေပြိုကျတဲ့နေရာကိုလူအင်အားဆက်အင်အားတွေနဲ့ပိုက်ဆိုင်တိုက်ရှာဖွေကယ်ဆယ်ခဲ့တာမှာတော့ဒီကနေ့တနင်္ဂနွေနေ့ညနေပိုင်းအထိလူသေအလောင်း19လောက်ရှာဖွေတွေ့ရှိခဲ့ပြီးတော့တိတ်ဆုံးပျောက်ဆုံးမှုဟာဒီထက်ပိုများပြားနိုင်ခြေရှိတယ်လို့ဖားကက်ဒေတာခန်သတင်းသမားတဦးဖြစ်တဲ့ကိုစုံမိုးထက်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။မနေ့က14လောက်ဒီနေ့5လောက်ထက်မနေ့ကတော့နေချင်းပိုင်းအထိက13လောက်ပေါ့။အဲ့13လောက်နဲ့မှာရဲဟိုအလောင်း1လောက်တွေ့တယ်ပေါ့နော်။ရတဲ့ဘိုင်းမှာတလောင်းထပ်တွေ့တယ်14လောင်းပေါ့မနေ့ကအားလုံးဒီပြသူတို့ဒီရှာဖွေရေးတွေတိန်းတဲ့ချိန်ဖြစ်တယ်ပေါ့နော်အဲဒီနေ့5လောင်းထပ်တွေ့တယ်ဒီနေ့5လောင်းထဲမှာရဲလောင်းတလောင်းပါတယ်လို့ပြောတယ်အဲအဲ့တော့သူကုမ္ပဏီကသူတို့ကုမ္ပဏီဝန်ထမ်း15ယောက်ပျောက်ဆုံးတယ်လို့ပြောတယ်အဲဒီနေ့အဲ့ဒီသေဆုံးသူအားလုံး19ဦးထဲမှာပါကုမ္ပဏီဝန်ထမ်းအလောင်း12လောင်းတွေ့တယ်အာရဲဝန်ထမ်းအလောင်း2လောင်းတွေ့တယ်ဆိုတော့14လောင်းပေါ့ကျန်တဲ့5ယောက်ကတော့တော်ဒီလိုဒီကြောက်ရှာတဲ့လူကြီးဖြစ်ဖို့များပါတယ်ပေါ့တော့ကုမ္ပဏီဝန်ထမ်းလည်းမဟုတ်အာရဲဝန်ထမ်းလည်းမဟုတ်တဲ့အဲလူတွေဆိုတော့အပြင်ကနေမှကြောက်ရှာကြောက်တူးတစ်ပိုင်းတစ်ပိုင်းကြောက်တူးတဲ့လူတွေဖြစ်ဖို့များပါတယ်ပေါ့နော်အဲထပ်ပြီးတော့ရှာနေတယ်အဲနောက်ပြီးတော့ရှာတဲ့နေထားလည်းနည်းနည်းခက်ခဲတယ်ကြောက်ဘာလို့ဆိုတော့ရေနဲ့နုံနဲ့ရောသွားတာဆိုတော့ဒါဒီရှာဖွေတဲ့လူတွေလည်းထွက်နဲ့နုံနဲ့ဆိုတော့အဲအဲ့ဒီတဘောပြူပေါ့နော်အဲရှာဖွေလုပ်ငန်းတွေတော့မနာသေးဘူးပေါ့
အခုလိုမျိုးတေဆုံးပျောက်ဆုံးမှုတွေနဲ့ပတ်သက်ပြီးကချင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာဒေသအာဏာပိုင်တွေဘက်ကဒီထက်ပိုပြီးထိရောက်တဲ့အရေးယူဆောင်ကြည့်မှုတွေနဲ့အတူတေဆုံးနေတာသူတွေအတွက်တရားမျှတမှုရစေချင်ပါတယ်လို့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့မြကြီးနာဥက္ကဋ္ဌဦးစောချက်ကလည်းတောင်းဆိုပါတယ
်အဲကျွန်တော်တို့အနေနဲ့ပြောချင်တာကတော့အခုမှပဲမဟုတ်တော့ဘူးအရင်ကအဆက်ဆက်ကပေါ့နော်ခက်ဆက်ဆက်ကဒီစနစ်မကျအမိကျအမိကအမျိုးလုပ်ခဲ့လို့အခုအဲ့တာကြီးရဲ့ဆူးကျူးအခုကျွန်တော်တို့ဒီဒီလိုထိတွေခံစားနေရတာပေါ့တကယ်တို့ဘယ်လိုလဲကြားကြတာခံနေတဲ့ဒီရွှေပြောင်းတို့ပါဒီတကယ်တို့ဝန်စာပြအညိုလုံးတဲ့အချိန်မှာဆူဆူကြောက်ရွံ့နဲ့တေပြင်းနေတဲ့တေသွားတယ်ဆုံးတင်တဲ့ဆုံးသွားတဲ့ဟာတွေရှိတယ်အဲ့ဒါကြောင့်ဒီဟာကိုခိတိကြောက်ရွံ့ဒီနေ့အစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုဆိုတော့တို့လုပ်ကြည့်မယ် အခုတို့လက်ရှိအာဏာရတဲ့တို့အစိုးရလက်ထက်မှာမြန်မြန်လေးကိုက်တဲ့ချင်းချင်းရမလို့ကျွန်တော်မြင်တယ
်အခုချိန်ထိကတော့ပျောက်ဆုံးနေတဲ့သူတွေအပါအဝင်လူသေဆုံးမှုအရေအတွက်ကိုအတိအကျသိရှိရနိုင်မှုကုညီကယ်ဆယ်ရေးအဖွဲ့ဒီဘက်ကအင်အားသုံးပြီးရှာဖွေနေကြဆဲဖြစ်ပါတယ်လက်တလောစိန်တောင်ကဘာပြိုကျခဲ့မှုအပါအဝင်နိုအိုင်နစ်မြုပ်တာကြောက်စိန်တွင်းပြိုကျမှုတွေအတွင်းမှာတရားမဝင်တဦးချင်းရောအုပ်စုလိုက်ကောကြောက်စိန်တူဖို့မှုတွေကရှိနေလို့ဖားကံမှာတော့ရေမစင်းကြောက်ရှာဖွေသူတွေပါပါဝင်တဲ့လူသေဆုံးမှုတွေတိုင်းဟာစရင်အတိအကျရနိုင်မှုခက်ခဲတယ်လို့လည်းဖားကံဒေသခံသတင်းသမားကိုစုံမှုထက်ကသုံးသပ်ပါတယ
်ဖားကံမှာကဘယ်လိုဖြစ်နေလဲဆိုတော့ရေမစင်းမှုတွေပေါ့နော်ကိုယ့်ရဲ့ရေမစင်းတွေပါသွားတဲ့ဟာမျိုးတချို့ကလည်းမပြောကြဘူးကြာတချို့ကတော့လည်းပြောတယ်ပေါ့နော်လူတန်းကိုတော့မဆိုးတော့ဘူးဒါပေမဲ့အဲ့လိုမျိုးတွေပေါ့တချို့ကလည်းဟိုအမှုပြန်ပတ်မှာဆိုးလို့တချို့ကလည်းသိတယ်မလားရောအပြူအမှာဆိုးလို့ဆိုတဲ့ဟာမျိုးတွေလည်းရှိရဲ့ဗျဟိုနောက်တစ်ချက်ကလည်းဒီလိုကျင်းတူးတယ်ဆိုတာကိုယ်စိတ်ကိုစားပြီးကိုတပိုင်းတစ်တိုင်းတယောက်တည်းတူးတယ်လို့လည်းရှိတယ်တယောက်နဲ့ယောက်တူးတယ်လို့ရှိတယ်သုံးယောက်ဖွဲ့တူးတယ်လည်းရှိတယ်အဲ့လိုမျိုးဆိုတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ရက်ွက်မှာကရက်ွက်အုပ်ချုပ်ရေးမှုတို့ကြီးဝအုပ်ချုပ်ရေးမှုတို့အဲ့ဒီကလူတွေကသူတို့ရက်ွက်ထဲမှာဒီရန်လူတွေပါတယ်မပါဘူးဆိုတော့အဲ့လိုလူချင်းတွေပြန်ပြီးတော့ချက်ကက်လောက်ကြည့်မှာဘယ်ဟာဘယ်နှစ်ယောက်ပါသွားနိုင်တယ်ဆိုတဲ့ဟာမျိုးသိရမှာလေတက်တယ်ဌာနကလည်းသူတို့စီကိုလူပြောင်းကြော်ညာတွေပေါ့နော်လူပြောက်လို့လာပြီးတော့တရင်ပို့တဲ့ဟာတွေအဲ့ဒီစည်ရင်းတွေလောက်နဲ့ပဲသူတို့ချိန်ညားတာဟုတ်တကယ်တမ်းကျတော့အဲ့စင်းမရှိပုံမှန်ကျွန်တော်တို့ရတဲ့စည်ရင်းတွေအများကြီးများနိုင်တယ်ဒီမှာဘာလို့လဲဆိုတော
့
ခုနပြောတဲ့လူမသိသူမသိတွေအများကြီးပြအဲ့တော့ဘယ်ဖြစ်စင်တိုင်းဘယ်ဖြစ်စင်တိုင်းဆိုပြီးလူစဉ်အတိအကျရအောင်အရခက်ခဲ
အခုလိုကြောက်စိမ့်လောက်ွက်ကပယံပြောကြတဲ့အချိန်ဟာမိုးရင်းကာလဂျလလတ်တရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိ3လကြောက်တူဖို့ကွင်းတရဝင်းပိတ်ပင်ထားခြင်းလည်းဖြစ်ပါတယ်ရှင
်မဆုမွန်ပြောပြခဲ့တာပါရှင်မဘာသာအသွင်ပြောင်းဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဘဟုနှစ်ပတ်လည်ဆုံးညအစည်းအဝေးလုပ်ခဲ့တာနဲ့ပတ်သက်လို့အဲ့ဒီအစည်းအဝေးကိုဦးဆောင်ခဲ့သူဆရာတော်နှစ်ပါးကိုနိုင်ငံတော်တန်ခမဟာနာယကအဖွဲ့ကဆုံးမဩဝါဒပေးဖို့ဒီကနေ့ခေါ်ယူခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအဖွဲ့ရဲ့အဓိကဆရာတော်ဖြစ်တဲ့ရွာမကျောင်းတိုက်ဆရာတော်မလာရောက်ခဲ့လို့ဩဝါဒပေးပွဲမဖြစ်ခဲ့တဲ့အကြောင်းကိုကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်။
မဘာသာလို့အမည်ပြောင်းလဲထားတဲ့ဗုဒ္ဓဓမ္မပရိတ်တဖောင်ဒေးရှင်းဘဟုကပြီးခဲ့တဲ့ဇွန်6ရက်နေ့ကနှစ်ပတ်လည်ဆုံးညအစည်းအဝေးပြုလုပ်ခဲ့တဲ့အတွက်ဖောင်ဒေးရှင်းဘဟုဥက္ကရရွာမဆရာတော်နဲ့ဒုက္ခဆရာတော်တို့ကိုဆုံးမဩဝါဒပေးဖို့ခေါ်ယူခဲ့ပါတယ်။ဒီနေ့မှာတော့ရွာမဆရာတော်မလာရောက်ပဲဒုတိယဥက္ကရဆရာတော်ကလာရောက်ခဲ့တဲ့အတွက်ဆုံးမဩဝါဒမပေးခဲ့ပါဘူး။ဒီကနေ့အချိန်လေးနဲ့ပတ်သက်လို့ဒုတိယဥက္ကရဆရာတော်ဦးတီလာအိန္ဒာဘိဝန္တကအခုလိုမင်ကြားပါတယ်။
ဘုရားဆရာတော်ကြီးအင်းစိန်ရွာမဆရာတော်ကြီးမကြွနိုင်တဲ့အတွက်သူမင်ရားရကြီးရဲ့ဩဝါဒလည်းမမင်ရဘူးအဲ့လိုဆရာတော်ရဲ့ကျမ်းမာရေးပေါ့
တ
က်တော်ကြီးပြီဆိုတော့ကျမ်းမာရေးရမကြွနိုင်ဘူးဆရာတော်ကြီးကဩဝါဒပေးခြင်းလို့ပြင်တယ်ဆိုကောင်းပါလေဘုန်းတော်လည်းဩဝါဒခံရတာပေါ့သူတို့လည်းပဲမင်ကြာရှိတာမင်လို့ရတယ်ဘုန်းဘုန်းတို့လည်းရှောက်ကြာရှိတာရှောက်လို့ရတယ်ဒါကောင်းတာပေါ့ဒီနေ့ကတော့အဲ့ဒီကိစ္စတွေဘာမှမဆောင်ရွက်လိုက်နိုင်ပါဘူးဆရာတော်ကြီးလည်းမမင်နိုင်ဘူးဘုန်းဘုန်းတို့ကလည်းပြန်ပြီးတော့မရှောက်လိုက်နိုင်ဘူးပေါ့နော်
ဩဝါဒခံပွဲကိုဖောင်ဒေးရှင်းဥက္ကဋ္ဌဆရာတော်ဖြစ်တဲ့အင်းစိန်ရွာမဆရာတော်ကြီးမလာရောက်ခဲ့ပေမဲ့ကြီးညာချက်အဆောင်ထုတ်ခဲ့ပါသေးတယ်။ကြီးညာချက်ထဲမှာတော့မဟာနာအဖွဲ့စည်းဟာတန်ဃာတွေကရွေးချယ်တင်မြှောက်ထားတဲ့အဖွဲ့ဖြစ်တဲ့အတွက်တန်ဃာနဲ့သာသနာကိုမကြည့်ဘဲသာသနာဖြတ်လို့တဲ့အာဏာရှင်တစုရဲ့ဖိအားပေးတာတွေကိုဆောင်ရွက်မယ်ဆိုရင်ဆရာတော်တွေတမိုင်းတရားခံဖြစ်သွားနိုင်တယ်ဆိုပြီးပါရှိပါတယ်။ဒါအပြင်ဒီနေ့ဩဝါဒခံပွဲကိုတော့အမျိုးသားကြီးတက်ကြွသူတချို့ကလာရောက်ဝန်းရံခဲ့ကြပါသေးတယ်။ဒီကနေ့လာရောက်ဝင်းရံနဲ့ကိုဝင်းကိုကိုလက်ကခုလိုပြောပါတယ
်တကယ်တော့ဩဝါဒဆရာဆရာတော်လည်းဖြစ်တယ်နောက်တစ်ခါအမျိုးဘာသာသာသနာစောင့်ရှောက်ရေးတကယ်လည်းဆောင်ရွက်နေတာဖြစ်တယ်အဲ့တော့ကျွန်တော်တို့ဒီနိုင်ငံမှာဟိုနိုင်ငံရေးရပါတီတစ်ခုနဲ့ပါတီတစ်ခုနဲ့မသိမ့်မြတ်လို့ဒီပါတီတစ်ခုကအာဏာရရေးပါတီတစ်ခုကအာဏာမရရေးစသည်ဖြင့်သူတို့ရဲ့ဒီတရားနဲ့တရားဟိုဖြစ်ပေါ်လာတဲ့အပိုင်းဒီပုံမှာပဲဒီတန်ခါးတွေကိုအသုံးချနေလို့မြင်ပါတယ်
နောက်ဆုံးတုန်းကနေတမလောက်သိန်းစင်လက်ထက်မှာစတင်ဖွဲ့စည်းခဲ့တဲ့မဘာသာကို2019ခုနှစ်မှာတော့တရားမဝင်အသင်းဖြစ်ကြီးညာခဲ့ပြီးနောက်မဘာသာဆိုင်မှုတွေကိုဖျက်ဖို့အတွက်မဟာနာကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။မဘာသာကိုဖျက်သိမ်းပြီးမကြခင်မှာပဲဗုဒ္ဓဓမ္မပရိတ်တဖောင်ဒေးရှင်းကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။2018ခုနှစ်မှာတော့ဗုဒ္ဓဓမ္မပရိတ်တဖောင်ဒေးရှင်းကိုပါတရားမဝင်ဖွဲ့စည်းဖြစ်မဟာနာကထုတ်ပြန်ကြီးညာခဲ့ပါတယ်။ဩဝါဒပေးဖို့ခေါ်ယူရတဲ့ပတ်သက်လို့ဆရာတော်မင်းတုံညာကသူ့အမြင်ကိုအခုလိုမိန့်ပါတယ
်။ဟုတ်ဥပဒေကိုကျော်လွန်နေတာဖြစ်တယ်ပေါ့နော်။တရားဝင်ချမှတ်ထားတာကို။ဒါကြောင့်မလို့ဌာနနိုင်ငံကနေပြီးတော့လောက်တာဖွဲ့စည်းရဲ့ဒါအားပေးမှုခိုင်းနေမှုကြောင့်မဟုတ်ဘူးလေ။သူတို့မှကတော့ပြောကြတယ်ချမှတ်ထားတဲ့ဤမြင့်နေနဲ့ကန်းစင်နေနဲ့ဩဝါဒတွေနဲ့သူတို့အတိုင်းဆောင်ရွက်ကြတာ။ဒါပထမတွေကဖြတ်သိမ်းပြီးသားတွေကနှစ်ပတ်လေဆိုတာဆောင်ရွက်ခွင့်မရှိတော့ဘူး။ဤတော့လည်းပဲအခုလက်ရှိကနေပြတဲ့ဗုဒ္ဓဓမ္မပရိသတ်အ ောင်းလေးချင်းရဲ့နှစ်ပတ်လည်တော့ပြောထားတဲ့စကားတွေဟာဆိုလို့ရှိရင်ဒါဘလုံးဝဥပဒေနဲ့မညီဘူး
ဒီတရားမဝင်ဗုဒ္ဓဓမ္မပရိဒါဖောင်ဒေးရှင်းဘဟုနှစ်ပတ်လည်စုံညီစည်းဝေးကိုတန်ခါတထောင်ခန့်တက်ရောက်ခဲ့ပြီးရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းကိုယ်တိုင်တက်ရောက်ခဲ့ကအလူငွေလူရန်ခဲ့ပြီးတော့အစိုးရကိုအခွန်ပေးရင်ပြက်ကွက်ခဲ့လို့တရားစွဲခံရပြီးဝေယံထုတ်ကန်ထားတဲ့ဦးစိုးထွန်းရှင်ကလည်းနေစွန်းဆက်ကပ်လူရန်ခဲ့ပါသေးတယ်။ဒါအပြင်မမကအမည်ပြောင်းဗုဒ္ဓဓမ္မပရိဒါဖောင်ဒေးရှင်းရဲ့ထင်ရှားတဲ့ဆရာတော်တစ်ပါးဖြစ်တဲ့ဆရာတော်ဦးဝီရသူဟာလည်းနိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်တင်းနစ်လေးကာကြီးနဲ့အမှုရင်ဆိုင်နေရပါတယ်။ဆရာတော်ဦးရတကူရောင်းတိုင်းတန်ခါနာရီကအဖွဲ့ကဩဝါဒပေးဖို့စီစဉ်ခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ဆိုင်းငံ့လိုက်ပြီးဆရာတော်ဦးရတူဘက်ကတော့ဓမ္မဇက်နဲ့အရေးယူပြီးမှအာနာဇက်နဲ့အရေးယူခံမယ်လို့လူမှုကွန်ရက်မှာပြောဆိုထားပါတယ်ခင်ဗျာ
ကိုထိုင်အောင်ခန့်ပြောပြသွားတာပါရှင် LGBT လို့အတူကောက်ခေါ်တဲ့လိင်စိတ်ကွဲပြားသူတွေပေါ်ခွဲခြားဆက်ဆံတာတွေရှိနေတဲ့အတွက်ဥပဒေတွေပြင်ဆင်ရေးဆွဲကြတဲ့အခါမှာ LGBT တွေရဲ့အခွင့်အရေးကိုအလေးထားစဉ်းစားပေးဖို့ဒီကနေ့ဇူလိုင်လ29ရက်နေ့မှာလုပ်တဲ့ Annual LGBT Forum ကနေပြီးတော့တိုက်တွန်းလိုက်ကြပါတယ်။ဒီ Forum ဟာပြည်တွင်း LGBT နဲ့လူ့အခွင့်အရေးပေါ်အခြေခံထားတဲ့ပထမဆုံး Forum ဖြစ်ပြီးဆွေးနွေးပွဲအတွင်းမှာ LGBT အသိုင်းအဝိုင်းတွေကိုထိခိုက်နေတဲ့လူမှုဘဝပတ်ဝန်းကျင်နဲ့ဥပဒေကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်ကိုစော်ထက်ပြောပြမှာပါရှင
်။ LGBT ရေပေါ်တိုက်ရောက်မှုရှိပြီးဖိနှိပ်တာများဆုံးဖြစ်နေတဲ့ဥပဒေပုံမှန်တွေကိုပြင်ဆင်ပေးဖို့နဲ့အကာအကွယ်ပေးရမူဝါဒတွေအစိုးရကရေးဆွဲပေးဖို့ LGBT နဲ့လူ့ခွင့်ရေးအဖွဲ့တွေကဇူလိုင်29ရက်ရန်ကုန်အေးစဲတာဝါမှာလုပ်တဲ့ Annual LGBT Forum မှာပြောလိုက်တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာ LGBT တွေရဲ့အခွင့်အရေးကိုလည်းထည့်သွင်းဖို့လူ့ခွင့်ရေးအဖွဲ့တွေကကြိုးစားနေကြတာလည်းဖြစ်ပါတယ်။လွှတ်တော်မှာ LGBT အရေးကိစ္စနဲ့ပတ်သက်ပြီးဆုံးဖြတ်တဲ့အခါမှာလွှတ်တော်ကိုယ်စားလှယ်တွေရဲ့ပူးပေါင်းမှုကအရေးကြီးလို့လူ့ခွင့်ရေးသမားတွေကသူတို့ကိုစီအောင်လှုပ်ဆော့တက်ဖို့လိုကြောင်းညီညွတ်ချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါဗျာ။ကိုမျိုးနယ
်ကကိုစနေကကိုပြောတဲ့အချိန်မှာခုနပြောသလို LGBT ရေးကိုထည့်သွင်းစဉ်းစားချက်မှာကံကတော့မနေအောက်ခံတဲ့ဖြစ်ဖို့အတွက်ကိုမျိုးနယ်မှာပုံပြတော့လုံးလုံးကြာဒါလေးကိုချက်ပြန်ပြန်လေး။ဒါကြောင့်လဲဆိုတော့တဦးကအစိုးရသတိကြရအောင်ဆွတ်တော်ကဘယ်ခွဲဆုံးဖြစ်တာရှိလဲ
။ဘာသာလိုက်တ
ယ်။တဦးတယောက်လည်းမရပါဘူ
း။ဒီပေါ်နိုင်ငံကတော့သူတို့နိုင်ငံရဲ့2015ဖွဲ့စည်းပုံအသစ်မှာLGBT ရေးနဲ့ပတ်သက်လို့ခွဲခြားဆက်ဆံတာတွေကိုကန့်တတ်တဲ့ဥပဒေတွေထည့်သွင်းရေးဆွဲခဲ့လို့ဥပဒေနဲ့တရားဝင်ရည်တည်ခဲ့တဲ့အာရှရဲ့ပထမဆုံးနိုင်ငံလည်းဖြစ်ပါတယ်။ပြည်တွင်း LGBT ဖွဲ့စည်းရေးအနေနဲ့2010ကစလို့လူ့အခွင့်အရေးကိစ္စတွေမှာပါဝင်လာခဲ့ပြီးသူတို့ကွန်ရက်အနေနဲ့ကတော့2012နောက်ပိုင်းမှာစတင်ခဲ့တာပါ။LGBT forum အနေနဲ့ကတော့အခုအချိန်ကပထမဆုံးဖြစ်ပြီးဒီ forum ပြီးရဲ့နောက်ပိုင်းမှာ LGBT တွေရင်ဆိုင်ရတဲ့ပြဿနာတွေကိုပိုပြီးထုတ်ဖော်ပြောဆိုနိုင်လိမ့်မယ်လို့ယုံကြည်ကြောင်း LGBT အခွင့်အရေးဆိုင်ရာကွန်ရက်ဘုတ်ဖွဲ့ဝင်ဖြစ်တဲ့ကိုကျင်ကိုကိုကပြောပါတယ်
ဆိုတော့ကျွန်တော်အခုလက်ရှိမြန်မာပြည်အခြေအနေမှာပြောမှသလိုရှိ LGBT တွေအတွက်ကာကွယ်ပေးထားတဲ့ဥပဒေရယခုဒီနေ့အချိန်ကြီးပေါ့နော်မရှိနေတယ်လို့နောက်ပြီးတော့ LGBT တွေဟိုတွေ့ဝိုက်ပြီးတော့မှကျွန်တော်တို့တွေရေးယူနေတဲ့ဥပဒေတွေရှိတယ်ပေါ့နော်အတိအကျအဲ့ဒါပါလဲသလိုရှိရင်အဲကျွန်တော်တို့ရတဲ့ကြီးပုံမှန်၃ခုခုံလောဟာမျိုးနောက်ပြီးတော့ရန်ကုန်ရက်အဲ့ဥပဒေတွေဖြစ်တဲ့မှောင်ရိပ်ခုံမှုမတင်ကာမှုဆိုရဟိုတတိဒီတို့ဟိုနယ်သလိုရှိရင်တော့ 35D တို့ဟိုဆိုတော့ဒီလိုဥပဒေပဲရှိရပေါ့လေနော်ခုနကပြောတဲ့ပုံမှန်၃ခုခုံမှာသလိုရှိလို့ရှိရင်အဲ့ပုံမှန်၃ခုခေါ်တာဆိုတော့ဒါနဲ့ဆန့်ကျင်လို့လိင်ဆက်ဆံမှုမျိုးလို့သူကပြောချင်တာဖြစ်တဲ့ကြောင့် LGBT ကကျတော့အမျိုးသားချင်းချင်းချင်းချင်းဆုံးမတတ်သူတွေအမျိုးသမီးချင်းချင်းချင်းချင်းဆုံးမတတ်သူတွေဖြစ်တဲ့အတွက်ကြောင့်မို့သူတို့တွေနောက်ဆက်ပြီးတော့တပါလာတာပါလဲဆိုလို့ရှိရင်အဲသူတို့တွေနဲ့လိင်ဆက်ဆံတဲ့ကိစ္စအဲ့ရဘောကိစ္စတွေသူကထက်သွင်းစဉ်းစားလာပြီးတော့မှဒီပုံမှန်တွေနဲ့အရေးယူတဲ့ကိစ္စတွေပဲဖြစ်လာတယ်ပေါ့လေနော
်အလို့သမားကြီးဝန်ကြီးဌာနကလုပ်ငန်းဝင်လုံခြုံမှုဆိုင်ရာမူဝါဒပြဌာန်းတာမှာ LGBT တွေရဲ့အရေးကိစ္စကိုထက်သွင်းရေးဆွဲဖို့လင်ပြောင်းလဲထားတဲ့သူတွေကြုံရရဲ့ကျမ်းမာရေးပြဿနာတွေကိုကျမ်းမာရေးဝန်ကြီးဌာနကထည့်သွင်းစဉ်းစားဖို့စာတင်ကြောင်းတွေမှာခွဲခြားမခံရအောင်ပညာရေးဝန်ကြီးဌာနကမူဝါဒတွေဖော်ဆောင်ဖို့ဒီနေ့လုပ်တဲ့ LGBT forum မှာဆွေးနွေးခဲ့ရလဲဖြစ်ပါတယ
်။ကိုစောထက်ပြောပြသွားတာပါရှင်။မလေးရှားနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြတဲ့နိုင်ငံသားအလုပ်သမားတွေနေရပြန်နိုင်မဲ့လွတ်ငြိမ်းခွင့်အစီအစဉ်တရက်ကိုမလေးရှားအာဏာပိုင်တွေကကြီးညာခဲ့ပြီးတဲ့နောက်အလုပ်သမားတွေကိုရှာဖွေဖမ်းဆီးမှုတွေပိုတိုးလာတယ်လို့အလုပ်သမားတွေအရေးလှုပ်ရှားသူတွေကပြောပါတယ်။မလေးရှားအစိုးရကြီးညာတဲ့နိုင်ငံသားအလုပ်သမားပြန်ရေးအစီအစဉ်နဲ့ပြန်ဖို့ပြင်ဆင်နေကြတဲ့မြန်မာအလုပ်သမားတွေလည်းရှိတယ်လို့သိရပါတယ်။ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေအနေနဲ့9လအတွင်းမှာဒဏ်ကြေးသက်သာစွာနဲ့နေရရင်းကိုပြန်ကြဖို့မလေးရှားပြည်ရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပြီးတဲ့နောက် အခေါ်လာတည့်ရနေ့ကနေစတင်ပြီးဒီစီဇန်ကိုဆောင်ရွက်တော့မှာပါအခုအခါမှာတော့မလေးရှားနိုင်ငံမှာတနိုင်ငံလုံးအနှံ့အဖမ်းဆီးတွေရှိနေတဲ့အကြောင်းမြန်မာတိုင်ရင်ကိုကိုစားပြုပြီးမလေးရှားနိုင်ငံကထိသေးစခန်းတွေမှာမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကအခုလိုပြောပါတယ
်ဒီဆလန်ဂေါပီပေါ့ဆလန်ဂေါပီနဲ့အမှရှားလန်မြို့မှာလည်းဝင်ဆန်းသွားတာရှိတယ်နောက်တစ်ခုကဒီပူချုံမြို့ပေါ့အဲ့ဒါလည်းဆလန်ဂေါပိုင်မယ်ပူချုံမြို့ပူချုံအဲ့ area ဝ area တစ်ပိုက်ပေါ့နော်ပူချုံမြို့ပေါ့အဲ့တစ်ဝိုက်မှာလည်းအဲ့မြန်မာတိုင်းလေးတွေလည်းအဲ့လိုမဟုတ်ဘူးဝေဖန်တာလေးတွေလည်းကျွန်တော်တို့ဟိုတွေ့ရတယ်ပဇက်တိုက်တော့သွားနေတာပဲအဲ့တော့သူတို့ကလည်းအဖမ်းစီးကိုရက်သွားမဲ့လို့တော့ဘယ်တော့မှပြင်ညာမှာလည်းမဟုတ်အန်စီရှိမှလူတွေကြောက်ပြီးပြန်ကြမှာ哦
တရားမဝင်နေထိုင်နေသူတွေအနေနဲ့Back for Good လို့ခေါ်တဲ့မိခင်နိုင်ငံကိုအကောင်းဆုံးပြန်ဖို့အစီအစဉ်ကိုထုတ်ပြန်ခဲ့ပြီးဒန်ဂျေး600 Special Pass လို့ခေါ်တဲ့ခွင့်ပြုလက်မှတ်အတွက်ကတရားနဲ့မလေးရှားဝင်စုစုပေါင်း900ဒန်ဂျေးပေးဆောင်ပြီးနေရပြန်ရမယ့်အစီအစဉ်ဟာ2019ခုနှစ်ဩဂုတ်လ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့ထိတက်မှတ်ပေးထားတာပါဒီလိုဒန်ဂျေးတက်တာစွာနေရပြန်ခွင့်အစီအစဉ်ကိုလွန်ခဲ့တဲ့တစ်နှစ်ခန့်ကလုပ်ခဲ့ပြီးမဲ့နောက်ပိုင်းမှာအဲ့ဒီလိုအစီအစဉ်တွေမရှိတော့တာကြောင့်နေရပြန်မဲ့သူတွေအခက်အခဲတွေရှိခဲ့တယ်လို့ဆိုပါရယ်အခုအစ်စ်ထုတ်ပြန်လိုက်တဲ့အစီအစဉ်မှာ9လအတွင်းဒန်ဂျေးတက်တာစွာနဲ့ပြန်ရမဲ့အစီအစဉ်ကြောင့်ကောဇက်တိုက်ဖန်းစီနေတာကြောင့်ပါနေရပြန်မဲ့သူတွေရှိနေတယ်လို့လည်းကိုတီးယားမောင်မောင်ကဆိုပါရယ
်ချိန်တစ်နှစ်အတွင်းမှာလူတွေပြန်ဖို့အတွက်ကိုတော်တော်လေးအခက်အခဲတွေဖြစ်ပေါ်ကြတယ်အဲ့ဒီတစ်နှစ်အတွင်းမှာလူတွေကဟိုတရားမဝင်အောင်လန်းနေပြီးတော့ပြန်တဲ့လူတွေရှိတယ်လို့ဟိုဒန်ဂျေးအများကြီးပြီးဆောင်ပြီးပြန်တဲ့လူတွေလည်းရှိတယ်ဆိုတော့အဲ့တော့ဒီကိမှာကြတော့ဒန်ကြီးတက်တက်တာတာနဲ့ဆိုတဲ့ခါကြတော့ဟိုတူတူကိုကိုပြန်လဲပြန်နိုင်ရတယ်ဒီအဲ့တော့တချို့ကြတော့အဖမ်းကြီးကြောက်ပြီးပြန်တဲ့လူတွေရှိမယ်တချို့ကြတော့လည်းဟိုစစ်ကာလအပြင်အဲသူတို့လည်းဟိုပြေးဟိုပါတော့ဒီပြေးဆုံးအဲအတိုင်းကြလေးတစ်ခုရှိသွားပြီးဟိုဖူလုံးတဲ့ဒီငွေကြေးလေးတဲ့သူတို့ဇက်ထဲမှာသွားတဲ့အတွက်ပြန်မဲ့သူတွေလည်းအဲ့လိုမျိုးရှိတဲ့အနေထားတော့တွေ့ရတယ်
မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားမှာတရားဝင်လှုပ်လှုပ်ကြိုက်နေကြတဲ့အလို့သမားပေါင်း2,000ကျော်ရှိပြီးတခြားနည်းလမ်းတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါက်မယ်ဆိုရင်တော့မလေးရှားမှာမြန်မာလူသမား9,000ထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့လှုပ်ကြိုက်နေကြသူတွေ3,000ချီရှိပါတယ်ရှင်
ရရှိနေပြန်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဂျာမွတ်စလင်တွေနေရပြန်ရေးအစီအစဉ်အတွက်မြန်မာနိုင်ငံကြီးဌာနကူစည်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။နိုင်ငံတကာဖိအားကြုံနေရတဲ့ရိုဂျာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရပြန်ရေးဟာနှစ်နိုင်ငံကြားမှာတော့အပြန်အလှန်အပြစ်တင်မှုတွေနဲ့လုပ်ငန်းစဉ်ကမဆနိုင်သေးပါဘူး။အခုဆိုလို့ရှိရင်အေးရခိုင်အဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လဲဒေသအတွင်းတည်ငြိမ်မှုကတော်လေးပျက်စီးနေတယ်လို့ဆိုရမှာပါ။ဒီလိုအခြေအနေမျိုးမှာမြန်မာဆွေရဘက်ကဒုက္ခသည်တွေနေရပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလားနိုင်ငံတကာဖိအားကိုမလုံနိုင်လို့လုပ်ငန်းလုံးပြရသလိုဖြစ်နေသလားဒါမှမဟုတ်အခြားဖြေရှာနိုင်မဲ့နည်းလမ်းရောရှိပါလားအခုလာမယ့်အင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပအဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်ကားရှင်တွေကိုကျေးဇူးပါတယ်ခင
်ဗျာ။နောက်ကအင်္ဂါညတရားရည်လိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရိုက်သားဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့နှာစင်နိုင်ကြပါတယ်။ခုညပိုင်း9နိုင်ခွဲကနေ10နိုင်ထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှ၊တက်တန်ရောင်သတင်းလွှာနဲ့အတူနှာစင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့
နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့လူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးဆိုလိုအပ်ပါတယ
်အမေရိကန်တက္ကသိုလ်ကျောင်းသူတဦးရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါလေရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးစီးပွားရေးကဏ္ဍကိုနားဆင်ရမှာပါရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတိကျကြောင်မီသွေးသုံးတအားပေးဆက်ယုံနဲ့ကြောင်မီသွေးတွင်ကိုမြန်မာအစိုးရဘက်ကချက်ချင်းရပ်ဆိုင်ပေးဖို့အရက်ဖက်အဖွဲ့အစည်းတွေကဒီလာတဲ့ကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာတောင်းဆိုခဲ့ကြပါတယ်။တရုတ်ကုမ္ပဏီတစ်ခုကလက်ပတ်တဲ့တိကျကြောင်မီသွေးသုံးရင်နွေးငွေတအားပေးဆက်ယုံကလျှက်စစ်တအားကိုအစိုးရကပြန်ပြီးတော့ဝယ်ယူနေတာမှာပွင့်လင်းမြင်သာမှုမရှိဘူးလို့ထောက်ပြကြတာပါ။မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုအရက်ဖက်မဟာမိတ်အဖွဲ့ MATA ကဥအောင်ကျော်မိုးနဲ့ဆက်သွယ်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမသိင်္ဂီထိုက်ကတင်ပြထားပါရရှင
်။ရှမ်းပြည်နယ်ပင်လောင်းကတီချစ်ကြောင်မီသွေးသုံးရင်းနှွေးငွေတအားပေးဆက်ယုံအရေးကကုလသမဂ္ဂလူ့ခွင့်ရေးညီလာခံအထိရောက်ရှိခဲ့တာပါ။2000ခုနှစ်မှာစတင်တည်ဆောက်ခဲ့ပြီး2005ခုနှစ်မှာစပြီးတော့လဲပတ်ခဲ့ပါတယ်2014ခုနှစ်မှာတော့အကြီးစားပြင်ဆင်မှုအတွက်ရန်နာပြီး2016ခုနှစ်မှာပြန်လဲလဲပတ်ခဲ့တာပါဒီချစ်ချောင်မီသွေးသုံးရင်းနှွေးငွေဓာအပိဆက်ယုံကိုဘယ်လိုလဲပတ်နေလဲဆိုတာကိုမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုအရက်ဖက်မဟာမိတ်အဖွဲ့ကဥအောင်ကျော်မိုးကအခုလိုပြောပါတယ်
ဒီကြောင်ပြည်တုံတရားစစ်တာအပိစေုံတဲ့တရက်ကိုတန်းကျင်း2000လေးမှာ2500ကျောင်းကိုတင်ပို့ခိုင်းပါလေ။တန်းငူပမာကျောင်းွေ4000ကျောင်းွေနဲ့ကျွန်တော်တို့ပေးဝယ်ရပါလေ။ဒါပေမဲ့2018ခုနှစ်ဆယ်လပိုင်းမှာကျောင်းပြည်တန်းဈေးနှုန်းကို4800နှုန်းနဲ့အရင်စွန့်ရင်ကုန်ပြရမှာဈေးနှုန်းတက်တောင်းခဲ့ပါလေ။အဲ့ဒီအတွက်တန်းကျင်း2000နဲ့တွေ့တော့မှပြန်ပြ3000လေးပါလောက်ရှိတယ်ဆိုတော့သိရပါလေ။ကတော့တိုင်းလုံးတုံးတောင်းဆိုတဲ့ကိုကြစိတ်နဲ့ပြရပါတယ်အဲ့တော့ချောင်မီသွေးကိုအစိုးရအဝယ်ပြီးတော့မှဝစီခွားဟန်ကုမ္ပဏီကို၎င်းပေးရပါတယ်ဝစီခွားဟန်ကုမ္ပဏီကထွက်တဲ့တရားစစ်တပ်အားကိုဒီယူနစ်ကို3.35 US ဒေါ်လာနဲ့ကျွန်တော်တို့နိုင်ငံအစိုးရအနေမှာပြန်ဝယ်ရပါတယ
်ဒါပေမဲ့ချောင်မီသွေးတူးဖော်တဲ့ကုမ္ပဏီဘက်ကအကျွေးအကျေမဆက်သလိုချောင်မီသွေးဘိုးကလည်းဈေးတက်လျှက်စစ်သုံးဆွဲခါရီကလည်းအချီမပေးသေးဘူးလို့စင်းစစ်ချုပ်ယုံအစင်ခန်းစာကိုကုကပီးဥအောင်ကျော်မိုးကအခုလိုပြောပါတယ
်ချောင်မီသွေးမိုင်းကို2000နဲ့ကျွန်တော်တို့၄ခုနှစ်မှာစတင်ပြီးတော့မှအတူဖော်ပါတယ်အဲဒီကနားဖားအစ်စ်ဆိုကနေပြီးတော့မှမြန်မာချောင်ကို5 billion ကိုကျွန်တော်တို့အဲဒီချောင်မီသွေးမိုင်းတူဖို့အတွက်ထုတ်ချပေးခဲ့ပါတယ်မှဒါပေမဲ့2018ခုနှစ်ပြည်သူ့မြေစင်ပူပေါင်းကော်မတီကနေမှစင်းစစ်ချုပ်ရုံအစီအခံစာနဲ့ဗတ်ထွက်လာလဲဆိုရင်ဒီ5 billion နေမှ 3.5 နီးပါးလောက်ကပဲဆက်ခဲ့ပါသေးတယ်။ channel ဥစားက 3.5 billion ကျပ်ငွေလောက်ကိုအကျွေးမဆက်ခဲ့ဘူး။အဲ့ဒီမှာထပ်ပြီးတော့ဗတ်ထွက်တွေ့ရတယ်ဆိုလို့ရှိရင်ဝူရှိကွာဟန်ကုမ္ပဏီက2015ခုနှစ်မှာသူကတင်တာအောင်ပါတယ်။ကြောင်မီသွေးတင်ဖို့အတွက်ခေရင်စိုင်းရဲ့ကုမ္ပဏီကိုနိုင်ငံတော်ကနေပြီးတော့မှ 3.8 billion ကိုထပ်ပြီးတော့ကြောင်မီသွေးဘိုးဆိုရင်မှကျူတင်ငွေပေးချေခဲ့တာကိုထပ်တွေ့ရပါတယ်။နောက်တစ်ခုအော်စီယာကောင်းတာကဒေရီစွားရင်မိုင်းလေးမှာသုံးနေတဲ့လျှက်စစ်ပမာဏကိုလျှက်စစ်တာအာယူနစ်က2000နှစ်ခုနှစ်ကချုပ်ဆိုခဲ့တဲ့စာချုပ်အတိုင်းဒီယူနစ်ကိုအစိုးရနှုံထားတဲ့ရော့ဒီမှာအခုအများပြည်သူသုံးဆွဲနေတဲ့နှုံထားတဲ့ရော့ချတဲ့နှုံထားတဲ့
ตรงนั้นก็ผิดไปเลยไอ้เรื่องด้วยเอเรียนไมเนอร์คอมมิชชั่นสู้กับผมอ่ะไอ้โหลชอบพี่ว่าพี่ว่าตรงมาสู้กับผมเลสจุ้ยแจมมีดากาดิดิดิชินีไปส่งยังไม่ใช่ไปเราเลยเสียงเสียงเสียงนั้นเนี่ยพอแค่นี้เราด้วยว่ะแต่ขาดเดียวก็มันอีกเพื่อกันเลยอเมริกันนี่เป็นยังตรงนี้หลบเยอะแค่ปีเอร่ากาเลยไม่พูดหรือว่าจะมุกับเยอะไปเลย
ที่เช่าบุรีตรงนี้สิตาอาบิเซ่ลงอ่ะอเมริกันนี่เป็นยังตรงที่อยู่ตรงมาเล็บป้าฟ้าเมื่อรู้เยอะแค่ไหนก็ทราบว่าจะรับยังเที่ยวเชียงไทยมาจะรับนี่เนี่ยดีอยู่สักอเมริกันตายงูไม่ได้เลยใช่ไหมอเมริกันตายงูอ่ะเที่ยวสู้กันเนี่ยเราก็เที่ยวกลุ่มนี้เดี๋ยวเราก็นี่เป็นยังเจ็บเลยท่าเจ็บไม่ใช่ว่าผู้สูงเด็กที่ทราบว่าอเมริกันตายงูอ่ะตาวันชีตาดูดีก็ตาวันยูน่าได้ใช่ไหมที่เช่าบุรีที่จะไปว่าที่กิจการเนี่ยพัฒนา
ဒါပေမဲ့ကျွန်တော်တို့ဒီနေ့ချင်းဒီဘူရှိကဟာကုံနေတာဝန်ရှိတဲ့လူကမဖြစ်ရှင်းဘူးဒီဆက်ယုံနေကနေပြီးတော့မှာပဲဆက်ယုံကပဲဒီကိစ္စဟောက်ပါဘူးဆိုတော့ဥစ္စာငင်းပယ်တဲ့ကျွန်တော်ကသာဟာတိုင်းပြည်နဲ့တိုင်းပြည်ရဲ့အစိုးရနဲ့ကျွန်တော်တို့လူစုကိုလိမ်လည်လည်ကြားခဲ့တာပဲဆိုတော့ဆွဆွဲချက်ကိုကျွန်တော်ပြောရနေတာတုံ့ပြန်ခဲ့ပါနှစ်ထောင်ဆယ်လေးခုနှစ်မှာရန်နာထားခဲ င်လင်လင်မရှိလာပါဘူ
းအရင်နှစ်နှစ်တာကာလလုံးကတော့ဒီနေ့အစီရင်ခံစာထုတ်ပြန်ဖို့အတွက်စမ်းသပ်လေပတ်တယ်ပြောပါဒါပေမဲ့ဒီနေ့ဒီချိန်မှာစမ်းသပ်လေပတ်သလားတရားဝင်လေပတ်ခွင့်ပြုလိုက်ပြီလားဆိုတဲ့ကိစ္စတွေကရှင်းနေခြင်းမရှိပါဘူးနောက်တစ်ခုကတော့အစိုးရနဲ့စာချုပ်ချုပ်ဆိုတဲ့မိုင်းသွင်းကုမ္ပဏီရောဒေသတာအပိဝဲကုမ္ပဏီရောစာချုပ်တွေဟာတွင်မြင်တာမှုမရှိပါဘူးအဲ့ဒီမှာဆိုရင်ပြည်သူပြည်တော်စုစီရင်စစ်ချုပ်ရောအစီရင်ခံစာရဲ့စီရင်စရာခင်းစာဆိုရင်ကျိုးစီပွားဖြစ်ထွန်းတဲ့အချိန်ကြတော့မှဒီဥစ္စာကိုပြေးချေပါမယ်ဆိုတဲ့ဥစ္စာတွေကလည်းပြောလာပါတယ်။အဓိကတော့သူတို့ညီမထားတဲ့အတိုင်းပဲကဘာ130မထွက်ဘူးဆိုတာကတော့သိကြပါတယ်။ဒါ리고ဘယ်သူမှကျောင်းဝီသေး3တရက်ကိုတန်းချိန်1,000-1,500ကြာကျောင်းဝီသေးကုန်ကြနေတယ်။ပြီးရှို့နေတယ်ဆိုတဲ့ကိစ္စကဒါ리고ဘယ်သူကစောင့်ကြည့်တယ်လဲ။ဘယ်သူကဒါ리고โอ้มอนิเตอร์လုပ်နေတယ်လေဒါတွေကိုလူလူထိခိုက်မှုတွေအတွက်ဘယ်သူကနေမှတာဝန်ခံနေတယ်ဆိုတဲ့ကိစ္စတွေကဒီနေ့ကြည့်ပြီးရှင်းလင်းခြင်းမရှိပါဘူ
းရှမ်းပြည်နယ်ပင်လောင်းမြို့နယ်တွင်ကတီချစ်ဒေသမှာတော့ဒေသခံအများစုကစိုက်ပျိုးရေးကိုအားထားလုပ်ကန်ကြတာပါအခုလိုစက်ယုံကြီးတဲလိုက်တာကြောင့်ဒေသခံတွေအလုပ်ကန်ရရှိမှုအခြေအနေကရောဘယ်လိုရှိပါသလဲ
ဒေသခံတွေအတွက်အလုပ်ကန်ခွင့်လန်းဆိုတာကတော့ဒါကမရှိပါဘူးဒေသခံတွေကမူလအတိုင်းပဲစာပေတွေနဲ့လုတ်ကန်ကြတယ်ဒေတာကနေကအဲကြောင့်ဒီမိုင်းတွင်းနဲ့ကြောင့်ဒီဆက်ရုံတွေမှာလုတ်လုတ်ကန်တဲ့ဥပ္ပီးကနေပါပါတယ်ဒီမှာအနေပဲပါပဲဒေလာဒေတာတို့တခြားဒေတာတို့လာပြီးပါလုတ်ဆောင်ရတဲ့တွေများပါတယ်ဒါပြတော့ဒေတာထဲမှာသူတို့ရဲ့ဥစ္စာကအတမူကကြောင်းတဲ့လုပ်ငန်းဟာတိုင်းရင်းသားတွေဖြစ်တဲ့ပိုတိုင်းရင်းသားတွေနဲ့ချန်တိုင်းရင်းသားတွေဖြစ်တဲ့သူတို့ကစိုက်ပျိုးရေးနဲ့အတမူကကြောင်းကြတဲ့လူတွေဖြစ်ပါတယ
်ဒါပေမဲ့လည်းဒေတာတွင်းမှာတော့လျှက်စစ်မီရရှိနေပါတယ်
ဒေသခံတွေလက်စင်မီရတော့ဒါရပါတယ်ဒါကတော့အခုဥစားကတော့ဘယ်လိုင်းကနေတွေ့တယ်ဆိုတာကိစ္စကျွန်တော်တို့မသိဘူးဒါကတော့ကျွန်တော်တို့ဒေသမှာမြန်မာနိုင်ငံရဲ့2030မဟာဗျူဟာမြို့သားလက်စစ်တာမဟာဗျူဟာစီမံကိန်းကတချို့ရတယ်မလက်စင်မီရမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှဒါတွေကိုဟိုကတော့အကောင့်ထဲပေါ်နေတဲ့ကိစ္စတွေအတွက်ပဲဒါလုပ်နေတာ
မတ်တင်ကြီးထားရဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ကမ္ဘာအကြီးဆုံး online စျေးကွက်ကြီးဖြစ်တဲ့ Amazon website ပေါ်မှာနည်းပညာဆိုင်ရာကုန်ပစ္စည်းယာနဲ့ချီကိုကျန်9ပွင့်အထိအကောင်ဆုံးအရည်အသွေးဖြစ်ကြောင်းသုံးသပ်ချက်အတူတွေပေးထားတဲ့အပေါ်မှာ which ဆိုတဲ့စားသုံးသူအရည်ဆောင်ရွက်တဲ့အဖွဲ့ကလေ့လာတွေ့ခဲ့ပါတယ်။ online ကနေဈေးဝယ်သူတွေအတွက်အသုံးဝင်တဲ့ customer review သုံးသပ်ချက်တွေကအမှန်ကန်မှုရှိမရှိဘယ်လိုခွဲခြားနိုင်မှာပါလဲ။မဆုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြထားပါတယ်ရှင်။
online shopping ကိုလူအများအထူးကထားနေကြတဲ့ခေတ်မှာ online ပေါ်ကနေဈေးဝယ်သူတိုင်းကိုယ်ဝယ်မဲ့ပစ္စည်းနဲ့ပတ်သက်တဲ့အကြောင်းကိုအရင်လေ့လာကြတာထုံးစံပါအလားတူပစ္စည်းမျိုးကိုအရင်ဝယ်သုံးထားမှုတွေကကောင်းတယ်မကောင်းဘူးသုံးသပ်ထားကြတဲ့ customer review တွေကို online shopping လုပ်သူတိုင်းဖတ်ကြလေးရှိပါတယ်ကမ္ဘာပေါ်မှာအကြီးဆုံး online ဈေးကွက်ကြီးဖြစ်တဲ့ Amazon online website ပေါ်မှာရောင်းတဲ့ဤပညာဆိုင်ရာပစ္စည်းရာနဲ့ချီမှာ customer review အတုတွေရှိနေတယ်ဆိုတာကို Britain နိုင်ငံကwhich ဆိုရဲစားသုံးသူအရေးအကြံပေးအဖွဲ့ကလေ့လာတွေးရှိခဲ့ပါတယ်။ headphone တစ်ချက်တွေ smart watch နာရီတွေကိုယ့်ရဲ့တနေ့တာလှုပ်ရှားမှုကျန်းမာရေးဆိုင်ရာမှတ်တမ်းတင်ပေးတဲ့ fitness tracker တွေ car dashboard ပေါ်မှာတက်တဲ့ dash cam ကင်မရာတွေလိုနည်းပညာဆိုင်ရာပစ္စည်းယာနဲ့ချီတဲ့ပတ်သက်တဲ့သုံးသက်ချက်အတုတွေကိုတွေ့ရှိခဲ့တာပါလူတွေမသိတဲ့ပစ္စည်း brand အမှတ်တံဆိပ်တွေကိုကျဲ၅ဘွင့်အထိအင်ပတန်ကောင်းတယ်လို့သုံးသက်ချက်ထောင်နဲ့ချီပေးထားတာဖြစ်ပါတယ်အဲဒါကြောင့်အဲ့ဒီပစ္စည်းမျိုးတွေကိုဝယ်ဖို့ရှာမယ်ဆိုရင်လူသိများတဲ့ brand တွေအစားကျဲ၅ဘွင့်သုံးသက်ချက်အကောင့်တွေပေးထားတဲ့ brand တွေကထိတ်ဆုံးကပေါ်လာတာတွေ့ရပါတယ်သုံးသက်ချက်ပေးထားကြသူတွေကပစ္စည်းကိုတကယ်ဝယ်သုံးထားတဲ့သူတွေမဟုတ်ပဲရောင်းသူတွေဘက်ကသုံးသက်ချက်အတူပေါင်းများစွာလှုပ်ထားကြတာကိုလေ့လာတွေ့ရှိခဲ့ကြတာဖြစ်ပါတယ် It's shiny Vortex iDock စတဲ့နာမည်တွေနဲ့ပစ္စည်းတွေအပေါ်တိတ်ကောင်းနေဆိုတဲ့သုံးသက်ချက်တွေပေးထားတဲ့ဝယ်သူဆိုတဲ့သူတွေကဝယ်သူအစ်စ်မဟုတ်ဘူးလို့လေ့လာသူတွေကစစ်ဆေးနိုင်ခဲ့ပါတယ်သုံးသက်ချက်ပေါင်း 12,000 မှ 90 ရာခိုင်နှုန်းလောက်ကိုသုံးသက်ထားကြသူတွေကပစ္စည်းဝယ်သုံးသူအစ်စ်မဟုတ်တာကိုတွေ့ခဲ့ကြတာပါကျဲငါးပွင့်အရေးအသွေးအကောင်းဆုံးသုံးသက်ချက်ရာနဲ့ချီကိုတရက်ထဲမှာပေးထားကြတဲ့ထဲမှာတချို့ပစ္စည်းတွေဆိုရင်ရောင်းတဲ့ပစ္စည်းမဟုတ်ဘဲတခြားပစ္စည်းတွေအတွက်သုံးသက်ချက်မျိုးတွေတောင်ပါပါတယ် Amazon website ပေါ်မှာတကယ်ပစ္စည်းဝယ်မဲ့သူတွေအနေနဲ့တခြားဝယ်သူအစ်စ်တွေရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတံပိုးထားကြတဲ့အတွက်သုံးသက်ချက်စနစ်ကိုအသေးအချာကာကွယ်ဆောင်ရွက်နေပါတယ်လို့ Amazon ကုမ္ပဏီကတော့တုံ့ပြန်ပါတယ် Customer review သုံးသက်ချက်အတုတွေကို Automated Technology နည်းစနစ်နဲ့ဖယ်ရှားရှင်းလင်းနေတယ်လို့ပြောပါတယ်တကယ်တော့ကုန်ပစ္စည်းနဲ့ပတ်သက်တဲ့ customer review သုံးသက်ချက်အတူတွေကို Amazon online shopping website တခုထဲမှာတွေ့ရတာမဟုတ်ပါဘူး online ပေါ်မှာလူအများဈေးဝယ်ကြလေးရှိတဲ့ website တွေမှာလည်းအနည်းအများတွေ့နိုင်ပါတယ်ဒီတော့ဈေးဝယ်သူတွေအနေနဲ့ဘလို့သုံးသက်ချက်မျိုးကယုံကြည်စိတ်ချရတယ်လို့ခွဲခြားလို့ရနိုင်ပါသလဲနည်းပညာဆိုင်ရာပစ္စည်းတွေကိုအမြဲတမ်း online ပေါ်မှာဝယ်လေးရှိတဲ့ VOA မြန်မာပိုင်းကကိုဝင်းခန့်မောင်ကအခုလိုအကြံပြုပါတယ
် Amazon လိုနေရာမျိုးမှာတော့သူကဒီဝယ်သူကမှတ်ချက်ပေးရလားဒီပစ္စည်းကိုမဝယ်ရသေးဘဲနဲ့မှတ်ချက်ပေးရလားဆိုတော့မှ verify purchase ဆိုတဲ့ဒီ home ဟုတ်ကြည့်လို့ရပါတယ်အဲကျွန်တော်ကြည့်ပြီးဆိုရင်တော့ဥမာ10ခန်း100ခန်းအရေးတွက်လောက်ကို review ရေးထားအရေးတွက်ကိုကြည့်ပါတယ်နောက်ဒီဟို quantity ပဲမဟုတ်ဘဲနဲ့ quality ကလည်းအရေးကြီးပါဘာလို့ online မှာကြတော့လူတိုင်းကဝင်ပေးလို့ရတယ်လေဆိုအိုက်ထဲကနေမှဟိုကောင်းတယ်လို့ရေးထားတယ်လို့ပြောတော့ဘာကောင်းလဲပေါ့နော်မကောင်းဆိုလဲဘာမကောင်းလဲအဲ့ဒါကိုကျွန်တော်လိုက်ပြီးတော့ဖတ်ကြည့်ရပါတယ်တချို့ကြောင်မှာတော်တော်လေးချိန်ပေးပြီးရေးထားမျိုးရှိတယ်နှိုင်းရှင်ပြရပေါ့ဟိုတခြား product တွေနဲ့ရှင်ဘာတွေဖြစ်လဲမဖြစ်အဲ့ဒါဆိုရင်တော့အဲ့လိုမျိုးတစ်ခုနှစ်ခုလောက်ဖတ်ကြည့်ရနေရင်ပြည့်ပြည့်စုံစုံသိနိုင်ပါတယ်အဲနောက်တစ်ခုကတော့ဒီရောင်းတဲ့ကုမ္ပဏီတောင်မှလူပုဂ္ဂိုလ်ရဲ့အရင်ဝယ်သူတွေကမှတ်ချက်ပေးထားတာကိုလည်းကြည့်ရင်သိနိုင်တယ်အဲသူဘယ်တော့ကလေးကဒီလိုမျိုးပေါ့နော်အကြောင်းဝယ်လုပ်နေရလဲ။ဒါက eBay လိုနေရာမျိုးမှာဒီလိုတူတယောက်ရဲ့အရင်အကြောင်းဝယ်လုပ်ဖူးရဲ့မှတ်တမ်းကမပြစ်မနေကိုကြည့်ရပါတယ်။ကြည့်ပြီးမှသူ့ပေါ်မှာယုံကြည်စိတ်ချမှုရှိတဲ့မရှိတဲ့ဆုံးဖြတ်ရပါတယ်။အဲနောက်ဆုံးချက်ကတော့ဥမာဝယ်ပြီးလို့မှကိုမကြိုက်ဘူးဆိုရင်နောက်သူပြောတာမျိုးဖြစ်မနေဘူးဆိုရင်ဥမာပြန်ပို့လို့ရမရပါနော်။ return policy ကိုလည်းကြည့်ရပါတယ်။အဲတချို့ကဥမာလုံးဝလက်မခံတာမျိုးရှိမယ်။အဲတချို့ကကြတော့မှရက်30တွင်ပြန်ပို့ရင်ပတ်စံအန်ပေးမှာရှိရတချို့ကြတော့လည်းအဲပြန်ပို့ကတော့မှ restocking fees တို့ပါတော့ကိုယ့်ဘက်ကပတ်စံနဲ့ပြန်ပေးရတာမျိုးရှိပါတယ်အဲအဲ့ return policy ကလည်းအဲကျွန်တော်ကြည့်တဲ့အချက်တွေတစ်ချက်ပေါ့နော
်အဲ့ဒါကလည်းဝယ်တဲ့သူတွေအတွက်ကိုအရေးကြီးတဲ့အချက်တစ်ချက်ပေါ့နော်ဟုတ်ပြီနောက်တစ်ခုကဒီကုန်ပစ္စည်းတွေသုံးသက်ချက်ဆိုတဲ့နေရာမှာလည်းဒီသုံးသက်ချက်က2မျိုးပေါ့ခုနကကိုဝင်းခန့်ပြောသလိုမျိုးကိုယ်တိုင်ဒီပစ္စည်းကိုဝယ်သုံးတဲ့သူကသုံးသက်ပေးထားတဲ့ customer review ဆိုတာမျိုးရှိတယ်လို့နောက်ဒီပစ္စည်းနဲ့ပတ်သက်ပြီးတော့ဒီ expert review ပေါ့နော်အဲ့ဒါကကြတော့ဒီကျွမ်းကျင်တဲ့သူတွေကတကယ်ပဲကျွမ်းကျင်မှုဘာရနေပြီးတော့သူတို့တေချာချာရှင်းပြထားတဲ့ review ဆိုတာလည်းရှိတယ်ဆိုတော့အဲ့ဒီဟာကိုလည်းကြည့်ဖို့အရေးကြီးမယ်ထင်တယ်အဲ့ဒါကိုလည်းနည်းနည်းလေးရှင်းပြပေးပါရှင့
်ဟုတ်ကဲ့expert review နဲ့ပတ်သက်လို့ကဒီအလွယ်ဆုံးကတော့ YouTube တွေပေါ့နော်ဥပမာ YouTube video တွေရှင်းပြထားတဲ့ဟာတွေကိုကြည့်လို့ရပါတယ်သူက free မှာ Facebook မှာလည်းတချို့ရှိနိုင်ပါတယ်အဲနောက်တစ်ခုကတော့ဥမာနာမည်ကြီးပြီးလူသိများတဲ့ consumer report လို့ website တို့ magazine တို့ဖတ်ရင်သိနိုင်ပါတယ်ဥမာ expert ဆိုတဲ့အတွက်အဲသူ့ဆိုင်ရာကဏ္ဍအလိုက်ပေါ့ဥမာ computer ပစ္စည်းဆိုလို့ရှိရင် PC magazine တို့ CNET တို့လို့ website တွေဥမာ camera ပစ္စည်းဆိုရင် DP review တို့ဒီ BNH က video လေးတွေကြည့်ရတော့နောက်ကားနဲ့ပတ်သက်တာဆိုရင်လည်းဥမာ Edmond website စသဖြင့်ပေါ့လေအဲ့ဒါမျိုးတွေကိုအထိမ်ပေးပြီးတော့ကြည့်ဖို့လိုပါတယ်
အဲ့တော့ဘလို့ပစ္စည်းမျိုးဆိုရင်ပေါ့နော်ဒီ expert review ကမဖြစ်မနေကြည့်တင်တယ်ကြည့်ဖို့လိုရဲလို့ရောအကြံပြုနိုင်လဲရှင
်ကိုတန်ဖိုးကြည့်ရဲ့ပစ္စည်းပေါ့နော်ကိုရေရှည်သုံးမယ်နောက်အပျော်သဘောမှုပဲနဲ့ကိုဒီ professional တမွေးဝမ်းကြောင်းအတွက်သုံးမယ်ဥမာ computer ပစ္စည်းလိုဟာမျိုးရေရှည်ရင်းနှီးမြုပ်နိုင်အောင်ဟာမျိုးကြရင်တေချာပေါက်ကြည့်တင်တယ်လို့ထင်ပါတယ်ဥမာဗမာပြည်လိုနေရာမျိုးမှာ online ကနေလှမ်းမှာပြီးတော့ပြန်ပို့ဖို့ဆိုတာလဲ ခက်တယ်လीအဲ့တော့အဲ့ဒါတွေကဟိုတေချာကိုအချိန်ပေးပြီးတော့ကြည့်ပြီးမှပဲဝယ်တာကောင်းပါတယ်
ဒီပညာဆိုင်ရာပစ္စည်းတွေကိုအွန်လိုင်းပေါ်မှာအမြဲဝယ်လေးရှိတဲ့ VOA မြန်မာပိုင်းကကိုဝင်းခန့်မောင်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု Northwestern တက္ကသိုလ်က Spiegel သုတေသနဌာနရဲ့လေ့လာချက်အရဆိုရင်အွန်လိုင်းပေါ်မှာကုန်ပစ္စည်းသုံးသပ်ချက်ကဝယ်လိုအားများအောင်အထောက်အကူပြုတာမှာ380ရာခိုင်နှုန်းအထိကိုဝယ်ယူနှုန်းကိုတိုးစီတာကိုလေ့လာတွေ့ခဲ့ကြပါတယ်။အွန်လိုင်းကဈေးဝယ်သူတွေအနေနဲ့ကိုလိုချင်တဲ့ပစ္စည်းကအများသိပြီးသား brand အမှတ်တံဆိပ်ကထုတ်လုပ်တာမဟုတ်ဘူးဆိုရင်ပို့ပြီးတော့သတိထားဖို့လိုပါတယ်။Amazon လို online ဈေးကွက်ကြီးပေါ်မှာဆိုရင်ရောင်းတဲ့သူကတကယ်စိတ်ချရတဲ့သူမျိုးလားဆိုတာကို seller profile မှာတွားကြည့်လို့ရနိုင်ပါတယ်။တန်တရားဖြစ်စရာသုံးသက်ချက်အကောင့်တွေအများကြီးပေးထားတယ်။သုံးသက်ချက်ပေးတဲ့သူတွေကတကယ်ဝယ်သုံးထားတဲ့သူတွေဟုတ်မဟုတ်စမ်းစစ်လို့မရဘူးဆိုရင်တော့အဲ့ဒီပစ္စည်းကိုမဝယ်တာအကောင်းဆုံးဖြစ်မယ်ထင်ပါတယ်ရှင
်။မဆူမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါရှင်။အခုဆက်ပြီးမအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင
်။ပြန်လာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီလိုတက်တန်ရောင်သတင်းလွှာမှာတော့အရှိလာမဲ့ Marvel Superhero လူစွမ်းကောင်းရုပ်ရှင်ဇာတ်လမ်းတွေမှာဘယ်သူတွေများပါဝင်ပြီးတော့တရုပ်ဆောင်ကြမှာပါလဲ။ပြီးတော့ American အဆိုတော့ Beyonce တီဆိုတဲ့ The Lion King နောက်ခံတချင်းဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်။ 2020 ခုနှစ်အထိတင်တဲ့ Marvel Cartoon Galaxy ရဲ့ Superhero လူစွမ်းကောင်းရုပ်ရှင်ဇာတ်လမ်းတွေမှာပါဝင်တရုပ်ဆောင်ကြမဲ့တရုပ်ဆောင်တွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကပဲ Walt Disney Company ရဲ့ Marvel Studio ကပွဲထုတ်ကြေညာလိုက်ပါတယ်။ဒါအီတောင်းနာဇလန်းထဲမှာတော့ဟောလိဝုဒ်မင်းသမီးအန်ဂျီလီနာဂျိုလီလက်ဇလန်းတွေရဲ့ဇက်ကောင်အဖြစ်နဲ့ဆိုရင်တော့မဟာရှာလာအလီနဲ့တောအမျိုးသမီးတရုတ်ဆောင်ဖြစ်တဲ့နက်တလီပေါ်တမန်တို့ပါဝင်ပါတယ်။2009ခုနှစ်တုန်းကဝင်ငွေစံချိန်တင်ခဲ့တဲ့အဗာဒာရုပ်ရှင်ထဲအခုတင်နေတဲ့ Avengers Endgame ရုပ်ရှင်ကဝင်ငွေအားဖြင့်ကျော်ဖြတ်သွားခဲ့ပြီးဆိုဒီစင်ကကြီးညာပြောဆိုလိုက်ပြီးတဲ့နောက်မှာဆန်ဒီယေဂိုမြို့မှာလုပ်တဲ့ကာတွန်းပြပွဲမှာ Marvel ကာတွန်းဇလန်းအစီအစဉ်တွေကိုချပြသွားပါတယ်။ပြည့်သက်6500ရှိတဲ့စင်းရင်းရှိကို The Eternal ဇက်ကောင်တွေဖြစ်တဲ့ Richard Madden, Kumail Nanjiani နေနဲ့ Salma Hayek တို့နဲ့အတူတရုတ်ဆောင် Angelina Jolie ကိုလည်းတွေ့ရပါတယ်။ဘလို့တတ်တတ်မသေးနိုင်တဲ့ဂျိုသားတစုအကြောင်းရိုက်ကူးထားတဲ့ဒီဇက်လန်းကိုတော့2020 November လမှာရုံတင်ပြသဖို့စီစဉ်ထားတာပါ။တော်ရုပ်ရှင်ဇက်လန်းတွေရဲ့အစရုဒ္ဒကအဖြစ်နဲ့တင်တဲ့ Thor: Love and Thunder အချစ်နဲ့မိုးကြိုရုပ်ရှင်ကိုတော့2021 November မှာရုံတင်မယ်လို့ Disney ကကြေညာပါတယ်။မင်းသား Chris Hemsworth တရုတ်ဆောင်တဲ့ Thor ရဲ့ချစ်သူဖြစ်တဲ့အရင်ရုပ်ရှင်တွေမှာတရုတ်ဆောင်ခဲ့တဲ့မင်းသမီး Natalie Portman ကအဲ့ဒီရုပ်ရှင်မှာကြိုင်တော့လူစံကောင်း Thor ရဲ့အတူကိုကရမယ်မိုးကြိုနဲ့ဖျားမအဖြစ်နဲ့တရုတ်ဆောင်မှာဖြစ်ပါတယ်။ Moonlight and the Green Book ဇာတ်ကားတွေကနေ Oscar ဆုရခဲ့တဲ့ Ali ကတော့လက်တစိပ်ပါတဲ့ Baseball အုပ်ထုဆောင်ထားပြီးတော့စီးမင်းမှာတက်လာတာပါ။သူက1998ခုနှစ်တုန်းကWesley Snatch တရုတ်ဆောင်ခဲ့တဲ့ Blade ဇက်ကောင်ညီမတရုတ်ဆောင်ပါမယ်။သူတို့အစီအစဉ်တွေကိုပွဲတက်လာတဲ့ပြည်သက်တွေတောင်းတာဖြစ်ပြအားပေးခဲ့ရင်အစီအစဉ်အသေးစိတ်ကိုတော့မကြေညာသွားပါဘူး။ဒီရုပ်ရှင်ကားတွေဟာ2008ခုနှစ်တုန်းက Iron Man နဲ့စခဲ့တဲ့ Marvel Cinematic Universe MCU ရဲ့စတုဒ္ဓအစီအစဉ်ရုပ်ရှင်တွေဖြစ်ပြီးတော့ဒီဇက်ကားတွေကြောင့် MCU ရုပ်ရှင်ထုတ်လုပ်ရေးကဒေါ်လာလုံးပေါင်းဝင်ငွေဒေါ်လာ22ဘီလီယံကျော်ရရှိခဲ့ပါပြီ။တခြားလာမယ့်ရုပ်ရှင်ကားတွေထဲမှာရှင်တော့ MCU ထုတ်လို့ရတာရိုက်ကူးတဲ့ပထမဦးဆုံး Scary Movie ကြောက်စရာရုပ်ရှင်ကားဖြစ်တဲ့ Director Scott Derrickson ရဲ့ Doctor Strange in the Multiverse of Madness နောက်ပြီးတော့တရုတ်မင်းသားတိုနီလျောင်းရဲ့ Aquafina နဲ့ Simu Liu တို့ပါဝင်တရုတ်ဆောင်ထားတဲ့ Shang-Chi and the Legend of the Ten Rings တို့ပါဝင်ပါတယ်။ Anthony Scarlett Johansson ကိုတော့ Black Widow ဇက်ကျန်ရုပ်ရှင်နမူနာမှာဖိတ်ဆက်ပေးထားပါတယ်။Avengers ဇာတ်လမ်းတွေအတွက်တူရီရက်တီလှုပ်ရှားမှုမျိုးဟာသူ့ဖို့တကယ်ကိုစိတ်တိုင်းကြားစရာပါလို့နေမြန်ကမှာ Scarlet Johansson ကပြောသွားပါတယ်။ Fantastic Four ရုပ်ရှင်နောက်ဆက်တွဲအဖြစ်ဆိုရင်တော့ Black Panther နဲ့ Captain America ရုပ်ရှင်ဇာတ်လမ်းတွေလည်းလာဖို့ရှိတယ်လို့ Marvel Studio ရဲ့ဥက္ကဋ္ဌ Kevin Feige အတိအကျပြောသွားခဲ့ပါတယ်ရှင်။ဂရမီဂီတာရှင် Beyonce က The Lion King Yoshin Zaga Deidre, now can't the same thing at the Sutare, Spirits are at the same Deidre, did the same video, can't you like by? It's all about Beyonce got The Lion King, The Gift. Yoshin Zaga Yatolo in Hoopsipio, A Tema, that went the same, Cinebow in it, Spirit the same, Diso Bitama. ထာဝရကိုရဲ့လေးခုနှစ်မှာရုပ်ရှင်ကြတာလို့လိုင်ယန်ကင်ရုပ်ရှင်ဟာကွန်ပျူတာဂရက်ဖစ်နဲ့ကာတွန်းကဖြစ်နေဖန်တီးခဲ့တာဖြစ်ပြီးတော့တောင်ကျဘောကမြောက်ကြည့်လိုက်တဲ့ချင်းလေးပြီးလိုင်ယန်ကင်ရဲ့ရုပ်ကတင်ကြတာတစ်ခုလို့ဖြစ်နေရမှာလို့အခုဒေးသချင်းဗီဒီယိုပြန်လာတဲ့အဲဒီဇာဝင်ကပြထားပါဘီယွန်စီရဲ့ခဏနဲ့အရွယ်သမီးလူအိုင်ဗီကိုလည်းအဲဒီသချင်းဝင်မှာတွေ့ရပါလိမ တန်တဲ့တရုတ်ဆောင်ထားပါတယ်။အခုဇက်ကားတက်မှာတော့အရင်ကွန်ပျူတာ graphic တက်မဟုတ်တော့ဘဲနဲ့ဒရိတ်စံတွေနဲ့အာဖရိကတောတောင်တွေနေရာမှာ virtual reality ပုံတူနည်းနဲ့တကယ်တရုတ်ဆောင်ချက်အပိုင်းတွေနောက်ပြီးတော့ digital imagery digital ပုံရိပ်တွေနဲ့ရုံးမှွေဖန်တီးထားတာပါ
။ Everything the light touches is our kingdom.But a king's time as ruler rises and falls.
That's how many are more. Scar, Luzo Tindiniama, the Yosa, Chuwata Edgeo for Nabro, Dowet, Bamba Niamaro, Set Rogan, eh? They're like Lion King and Pity, Nago Pienji, Mufasa Niamaro, Tangoya Gozali, Yoshinoha, at the Ned Yosa, became James R. Jones to Bowen with the Yosa, Tata.
မရေးခန္ဓာကျော်ရဲ့တက်တန်ရောင်သတင်းတော်ကိုနားဆင်ကြကြရတာပါရှင်။အခုသူယုံကြည်ရအစီအစဉ်ထုတ်လွှင့်ခြင်းကြလာပါပြီ။ဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံ New York University ကကျောင်းသူခိုင်ရွှေစင်ဘာကိုယုံကြည်သလဲဆိုတာပြောပြထားပါတယ်။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားတာပါရှင်။
တို့မျိုးကိုလူတွေကအမျိုးစုံတင်စားပုံဖော်ကြတာပေါ့နော်ကျမကတော့မျိုးလေးတစ်မျိုးကိုမိသားစုတစုရဲ့ပင်မဝင်ရဖြစ်တဲ့နျူစီဘန်ချန်တစ်ချက်လေးနဲ့ပုံဖော်ခြင်းပါတယ်မိသားစုဆိုတာဘယ်လိုဆိုလို့လဲဆိုတော့အဲ့ဒီတက်ဆိုင်ရာဒေသမှာနေထိုင်တဲ့မြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်ပြီးလို့ရှိရင်ဒီနျူစီဘန်လေးကဘာလေးကိုဆိုလို့လဲဆိုတော့ဒီနျူစီဘန်လေးကလူတွေများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ်ကျမတို့ဟာဒီမိသားစုဝင်ငွေသိဖို့အတွက်ဒီငင်းစီပန်းလေးကိုကျမတို့ကပြောထောင်အောင်ပါလေအဲ့ဒါမှလူတွေကစိတ်ဝင်စားအောင်လို့အဲ့လိုပဲကျမတို့ကလည်းဒီမြို့ကိုပြင်ဆင်ထားတာရှိပါတယ်အစိုးရအနေနဲ့ဘသူတွေကဒီမြို့ကလေးကိုလာဝယ်ကြလဲဆိုတော့နိုင်ငံသားနေမှလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင်စက်ဘူးလုပ်ငန်းရှင်တွေရှိပါမယ်ဒီစီးပွားရေးဆက်မှုလည်းရှင်ဒီဝယ်သူ3ယောက်ပေါ့နော်ဒါကတော့အဓိကအရေးကြီးဆုံးကျမတို့ဖောက်တယ်ကြီး3ယောက်လို့ပဲဆိုကြပါစို့ဒီဖောက်တယ်ကြီး3ယောက်ကိုလာဖို့ကိုရဲ့ဒီပန်းလေးတွေကိုရဲ့မြို့ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်1အနေနဲ့အရေးကြီးဆုံးအောင်ဘာလို့လဲဆိုရှင်ငင်းစီပန်းတပန်းငင်းစီပန်းတပွင့်ကိုကြည့်လို့ဝယ်တော့မယ့်အချိန်မှာဆိုရင်အဆူမဆူမိဖို့ကအရင်အရေးကြီးပါတယ်အဲ့လိုပဲကျမတို့ကဒီဝယ်သူတွေဖောက်တယ်ကြီး3ယောက်အတွက်လုံခြုံရေးအရန်ကောင်းဖို့အတွက်ဘေးကင်းလုံခြုံအောင်လို့ကျမတို့တက်ဆိုင်ရအစိုးရနေပြီးတော့လုံခြုံမှုတွေအပြည့်အဝပေးရပါမယ်ပြီးလို့ရှိရင်နံပါတ်1အနေနဲ့ကျတော့အခွန်ကောက်ခံတဲ့နှုန်းပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေတက်မှတ်ထားပေးရပါမယ်ဘာဖြစ်လို့လဲဆိုအခေးအခွန်ကောက်ခံတဲ့နှုန်းကအရင်မြင့်သွားရင်ဘယ်သူမှလာပြီးရင်းနှီးကိုမျိုးကျမတို့ရဲ့မျိုးမှာကိုရင်းနှီးမျိုးနဲ့မလာလို့တော့ပါဘူးအကယ်၍အခွန်ကောက်ခံတဲ့နှုန်းကအရင်သေးွားခဲ့မယ်ဆိုလို့ရှိရင်ကျမတို့မျိုးရဲ့စီးပွားရေးကိုမတက်စေဘူးပေါ့နော်နံပါတ်3အချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလုပ်ဖို့အတွက်ကိုကျမတို့ကအဆောက်အဦတွေလမ်းပန်းဆက်တွေရေးတွေအဆင်ပြေအောင်လို့ကျမတို့ဘက်ကနေမှကြိုပြီးတော့ပြင်ဆင်လုပ်ဆောင်ထားပေးရပါမယ်။အဲတော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဆက်တွေရေးကောင်းမလာအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းလို့ကိုကျမတို့လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့စက်မှုလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်အဆောက်အဦတွေကိုကျမတို့ကမြေနေရာတက်မှတ်ပြီးတော့ကြိုပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်3နံပါတ်လေးတစ်ချက်အနေနဲ့တော့ကျမတို့ကဒီ အစားအသောက်ပေါ့နော်ဥမာအားဖြင့်ဆိုရှင်ကဘာလက်ခီးတယ်တွေကဘာတွေစိတ်ဝင်စားတက်လဲဆိုတော့ဒေရခံမှာရှိရဲ့ရိုးရအစားအသောက်လေးတွေစိတ်ဝင်စားတယ်အဲ့တော့ကျွန်တော်တို့ကဒီစားသောက်ဆိုင်လုပ်ငန်းလေးတွေကျွန်တော်တို့ကကျင်းပြင်ဆင်ထားပေးရမယ်ဒီစားသောက်ဆိုင်လုပ်ငန်းတွေနေမှာတက်ဆိုင်နေဒေရခံမျိုးသူမျိုးသားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်တစ်ဖက်ကသူများတွေကိုကိုယ်မျိုးလေးကိုစိတ်ဝင်စားအောင်လုပ်ရဲကျွန်တော်တို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့လူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးဆိုလိုအပ်ပါတယ်။အဲ့ဒီအချိန်ကျမတို့ကပန်းကြံလေးလို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေရွေအကေမြင့်ချောင်းလေးမှာရှိမယ်ဆိုဟိုတယ်လေးကြီးစီမံထားပြီးသားလို့ပြီးလို့ရှိရင်အကေကိုယ်ကတောင်နှန်းဒီလာမှာရှိမယ်ဆိုရင်ဂူဒီဘာတွေလေ့လာတဲ့နေရာလေးတွေကျမတို့စီမံထားပြီးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေတာမှာရှိတဲ့တပိုင်းအကြောင်းတွေကိုပုံဖော်ထားတယ်ပြတာပြတိုင်လေးလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလေနိုင်တဲ့နေရာလေးတွေစီမံထားဖို့လိုတယ်ဒီအတွက်ကြောင့်ကဘာအတွက်ကြောင့်ဖြစ်ကြီးလဲဆိုတော့ဒီပြတိုင်လို့အပန်းဖြေစခန်းနေပြီးတော့ကျမတို့ကနေမြို့အတွက်ကိုဝင်ကြီးရနေပြီးတော့ဝင်ငွေတွေရပါတယ်အကယ်၍များကျမတို့ကဒါတွေအားလုံးကိုစီမံထားပြီးမယ်ဆိုလို့ရှိရင်ကျမတို့ရဲ့မြို့ကလေးကအရန်ကိုရှောင်းပန်းလာတဲ့မြစ်စီပန်းလေးတစ်ပွင့်လေးလို့ဖြစ်နေပါဘူ
းအပန်းဖြေကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်ထား burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုခုလိုတင်းလာနေညပိုင်းမှာအစ်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနက်ခင်းမှာနောက်တစ်ချိန်နာစင်နိုင်ကြပါလိမ့်ရှင်။မနက်ပိုင်းအင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24ကီလိုဟတ်စ်1213ညလိုင်းဒိုမီတာ40ကီလိုဟတ်စ်9413ညလိုင်းဒိုမီတာ51ကီလိုဟတ်စ်5895နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190ကီလိုဟတ်စ် 1595တို့ကနေတိုက်ရိုက်နာဆင်နိုင်ကြပါတယ် VOA ရဲ့တင်းလာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်အခုတနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်လူထုအနေနဲ့ရုံးဝန်ဆက်ခအခြေအနေကိုစတင်ကြဖို့တရုတ်ဆွေရတာဝန်ရှိသူတို့ကဒီနေ့နှိုးဆော်လိုက်ပြီးအနောက်နိုင်ငံတွေကနိုင်ငံရေးသမားတို့ဟာမတိမငြိမ်ဖြစ်အောင်လှုံ့ဆော်နေတယ်လို့ဆွဆွဲလိုက်ပါတယ်။တရုတ်ဆွေရဟောင်ကောင်နဲ့မကာအိုရေးရာယုံရဲ့ပြောခွင့်ရရန်ကွမ်းကဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးမှူးကယ်ရီလမ်ကိုတရုတ်ဆွေရကထောက်ခံတယ်ဆိုတာကိုလည်းထပ်ပြောသွားပါတယ်။ဟောင်ကောင်မှာတနင်္ဂနွေညကစစ်နောက်ကြသူတွေနဲ့အတီယုံနေရင်ရဲတပ်ဖွဲ့အကြားထိတ်တိုက်တွေ့ပြီးရဲတပ်ဖွဲ့ကမြေရုံဘုံတွေရောဘတ်ဂျီတွေနဲ့ပစ်ခတ်ဖြိုခွဲပြီးတဲ့နောက်တရုတ်အစိုးရဘက်ကအခုပြောဆိုချက်ထွက်လာတာပါအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘော်တီမိုးမြို့နယ်အဲ့ဒီမဲဆန္ဒနယ်ကအောက်လူတော်အမတ်အီလိုင်ရှာကမ်မင်းစ်တို့ကိုသမ္မတဒေါ်နယ်ထရမ့်ကဆက်ပြီးတော့ဝေဖန်တိုက်ခိုက်နေပါတယ်မစ္စတာကမ်မင်းစ်ကသမ္မတထရမ့်အစိုးရကိုအပြင်းထန်ဝေဖန်ပြောဆိုသူတွေထဲမှာပါဝင်ပါတယ်သမ္မတထရမ့်ကအီလေဂျာကမ်မင်းစ်ရဲ့ဥဆောင်မှုအောက်ကဘော်ဒီမိုးမျိုးဟာနိုင်ငံမှာရောက်စမှုနဲ့ဆိုင်တဲ့ကိန်းဂဏန်းတွေအစိုးဆုံးရှိတဲ့မျိုးဖြစ်တယ်လို့သူ့ဝေဖန်ပြောဆိုချက်တွေမှာထည့်ပြောထားပါတယ်။ကမ္ဘောဒီးယားနိုင်ငံဟာတရုတ်နိုင်ငံကနေလက်နက်ခရမ်းတန်ချိန်ထောင်ပေါင်းများစွာဝယ်ယူခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကဒီနေ့ပြောပါတယ်။ကမ္ဘောဒီးယားရဲ့အခြေစိုက်စခန်းတစ်ခုကိုတရုတ်သင်္ဘောတွေအသုံးပြုခွင့်ပေးထားတဲ့လျှို့ဝှက်သဘောတူညီချက်တစ်ခုရှိထားတယ်ဆိုတာကိုညင်းပယ်ပြီးတဲ့နောက်ဂျပန်တွင်မှာပဲလက်နက်ဝယ်ယူတဲ့ကိစ္စကိုထုတ်ပြောလိုက်တာပါ။ဆီယာနုဗီလ်စိတ်ကမ်းမြူနာကရင်းရဲ့အခြေစိုက်စခန်းမှာတရုတ်ဒီမိုတွေစိုက်ကပ်ဖို့နဲ့လက်နက်ခရမ်းတွေသူလုံထားဖို့ခွင့်ပြုတဲ့သဘောတူညီချက်မူကြမ်းတစ်ခုအကြောင်း The Wall Street Journal ကပြီးခဲ့တဲ့သတင်းဘက်ကရေးသားဖော်ပြခဲ့ပါတယ်။တရုတ်အစိုးရကိုဝန်ပြောဆိုသူအသက်56နှစ်အရွယ်ဝမ်ချီကိုပြည်ပအဖွဲ့အစည်းတစ်ခုကိုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ဒီကနေ့ထောင်ဒဏ်12နှစ်ချမှတ်လိုက်ပါတယ်။သူကိုဖမ်းဆီးပြီး2နှစ်ကျော်အကြာမှာအခုလိုထောင်ချလိုက်တာဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Thomas Blundat ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်နှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.